Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA American တန်ရေး2020ခုနှစ်အောက်တိုဘာလ19ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုညိုရဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်။2020ခုနှစ်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးထိုးတဲ့အခါလိုအပ်လာမဲ့ဆေးထိုးအပ်တွေကိုဘီလီယံနဲ့ချီပြီးတော့စုဆောင်နေပြီလို့ကုလသမဂ္ဂအဖွဲ့ကဒီကနေ့ပြောပါတယ်။ဒီနှစ်ကုန်လမှာဆေးထိုးအပ်တန်920လောက်တူလောင်ထားနိုင်မယ်လို့ရည်ရွယ်ထားတယ်လို့လည်းကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောပါတယ်။အသုံးပြုပြီးသားဆေးထိုးအပ်တွေကိုလုံလုံခြုံခြုံစနစ်တကျဆွန့်ပစ်နိုင်ဖို့တစ်တာ5သန်းဝယ်ယူသွားမယ်လို့လည်း UNICEF ကပြောပါတယ်။တနင်္လာနေ့အဖြစ်စီးရင်တွေအရာတကဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်40ကျော်ရှိနေပြီးသေဆုံးသူပေါင်းကတိတက်သမတတန်းကျော်ရှိပါတယ်။ COVID-19 ကာကွယ်ဆေးထိုးနေတာကလူသမိုင်းမှာအရေးအတွက်အများဆုံးကာကွယ်ဆေးထိုးပေးတဲ့ဖြစ်စဉ်ကြီးတွေကတစ်ခုဖြစ်တာကြောင့်ကာကွယ်ဆေးထိုးလုပ်ဖို့အတွက်လိုအပ်သမျှတွေကိုအမြင့်ဆုံးလုပ်ဖို့လိုအပ်တယ်လို့လည်း UNICEF အမှုဆောင် Director Henry Defoe ကပြောပါတယ်။ဒီတူလောင်ထားတဲ့ဆေးထိုးအပ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးဆောင်လုပ်ကိုင်နေတဲ့လူတိုင်းအတွက်ကာကွယ်ဆေးရဖို့ COVAX အစီအစဉ်မှာအသုံးပြုသွားမှာဖြစ်ပါတယ်ရှင်။အာရှတလွန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာအိန္ဒိယမှာဒီကနေ့ထိကူးစက်သူ9.4သန်းနဲ့သေဆုံးသူ13,400ကျော်ရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းကျိုးနေပေမဲ့ဟိန္ဒူဘာသာရေးပွဲတော်ကာလဖြစ်တာကြောင့်မြို့တော်နယူးဒေလီမြောက်ပိုင်းလာဒီယာနာနဲ့တောင်ပိုင်းခါလာဘူရာဂီမြို့တွေမှာဈေးဝယ်ထွက်တဲ့သူတွေနဲ့စီကားနေပါတယ်။ဈေးဝယ်လာသူတွေကိုနှာခေါင်းစည်းတက်ဖို့လက်တန့်စည်းရီအသုံးပြုဖို့နဲ့လူချင်း6ပေခွာနေဖို့စတဲ့စည်းကမ်းတွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။အင်ဒိုနီးရှားမှာကူးစက်သူ 36,500 ကျော်နဲ့သေဆုံးသူ 12,000 လောက်ရှိနေပြီးရောဂါထိန်းချုပ်နိုင်ရေးအပူတပြင်းကြိုးစားနေကြပါတယ်။စံသက်ဆဲကာကွယ်ဆေးတွေကိုအလုံလောက်ဝယ်ယူနိုင်ဖို့လည်းအင်ဒိုနီးရှားအစိုးရကကြိုးပမ်းနေပါတယ်။အရေးပေါ်ကာကွယ်ဆေးအသုံးပြုခွင့်ကိုနိုဝင်ဘာလရဲလောက်မှာခွင့်ပြုနိုင်မယ်လို့သက်ဆိုင်ရာဝန်ကြီးဌာနဝန်ကြီးတွေကပြောပါတယ်။ကာကွယ်ဆေးတွေပါဝင်ပစ္စည်းတွေကအစ္စလမ်ဘာသာရေးထုံးစံနဲ့အညီအသုံးပြုနိုင်ခွင့်ရှိမရှိပြည်သူတွေကိုရှင်းရှင်းလင်းလင်းခြားပြဖို့နဲ့အလင်းစလိုမလုပ်ဖို့သမ္မတဂျိုကိုဝီကသတိပေးတာပါ။အင်ဒိုနီးရှားကနောက်နှစ်အတွင်းလူပေါင်း100,000လောက်ကိုကာကွယ်ဆေးထိုးပေးနိုင်မယ်လို့ကတိပြုထားတာဖြစ်ပြီးနောက်နှစ်မတ်လနဲ့ဧပြီလလောက်မှာတရုတ်ဆန်နိုဗက်ကုမ္ပဏီကကာကွယ်ဆေးတန်90နဲ့ American AstraZeneca ကုမ္ပဏီကစီးတန်100လောက်ကိုဝယ်ယူဖို့လှုပ်ဆောင်နေပါတယ်ရှင်။ American သမ္မတရေးကောက်ပွဲကျင်းပဖို့သတင်းပတ်နှစ်ပတ်ကျော်လောက်ပဲလိုတဲ့အချိန်မှာသမ္မတ Donald Trump နဲ့ Democratic Party သမ္မတလောင် Joe Biden တို့နှစ်ဦးမဲဆွယ်စည်းရုံးရေးတွေကိုအချိန်မီလှုပ်ဆောင်နေကြပါတယ်။မနေ့တနင်္ဂနွေနေ့ကတော့ပြီးခဲ့တဲ့ရေးကောက်ပွဲတွေမှာသူတို့ကိုယ်စားပြုရာပါတီကသမ္မတလောင်တွေရှုံးနေခဲ့တဲ့ပြည်နယ်တွေကိုတွားရောက်ပြီးဒီနေ့ရွေးကောက်ပွဲမှာရလက်ကောင်းတွေရအောင်ကြိုးပမ်းခဲ့ကြပါတယ်။သမ္မတထရမ့်ကနေဗာဒါပြည်နယ်နဲ့ဂျိုးဘိုင်ဒန်ကမြောက်ကယ်ရိုလိုင်းနာပြည်နယ်တွေမှာမဲဆွယ်စည်းရုံးခဲ့ကြတာပါ။နေဗာဒါပြည်နယ်ကာဆင်စီတီမြို့မှာပြုလုပ်တဲ့သမ္မတထရမ့်ရဲ့မဲဆွယ်ပွဲကိုလူထောင်နဲ့ချီပြီးတော့တက်ရောက်ခဲ့ပါတယ်။ဂျိုးဘိုင်ဒန်ကရွေးကောက်ပွဲနိုင်မယ်ဆိုရင်ကာယောဂါကာလအသွာအလာပိတ်ပင်မှုတွေကိုကြုံတွေ့ရလိမ့်မယ်လို့သမ္မတထရမ့်ကသူ့ကိုထောက်ခံတဲ့သူတွေကိုသတိပေးလိုက်ပြီးသိပ္ပံပညာရှင်တွေပြောတာကိုနားထောင်မယ်ဆိုတဲ့ဘိုင်ဒန်ရဲ့ပြောကြားချက်ကိုလှောင်ပြောင်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ဒါဟမ်မြို့မဲဆွယ်ပွဲမှာတော့ဂျိုးဘိုင်ဒန်ကလူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးရာဇဝတ်မှုဆိုင်ရာတရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးတွေကိုအဓိကထားပြောကြားခဲ့ပါတယ်ရှင်။အမေရိကန်နိုင်ငံသားဖြစ်ပေမဲ့သမ္မတရွေးကောက်ပွဲမဲပေးခွင့်မရတဲ့ပွာတိုရီကိုမှနေထိုင်သူတွေဟာလည်းဒီနှစ်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့သူတွေဖြစ်လာပါတယ်။ပွာတိုရီကိုကရွှေ့ပြောင်းနေထိုင်သူတစ်တပ်သမားနှစ်တန်းရှိတာကြောင့်ဖလော်ရီဒါပြည်နယ်ဟာအမေရိကန်ပြည်မမှာပွာတိုရီကိုအများဆုံးနေထိုင်တဲ့ပြည်နယ်ဖြစ်ပါတယ်။ဒါကြောင့်သမ္မတထရမ့်နဲ့ဂျိုးဘိုင်ဒန်တို့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့တွေကပွာတိုရီကိုမှအရင်နှစ်တွေကနဲ့မတူဘဲမဲဆွယ်မှုတွေကိုအပြိုင်ဆိုင်လုပ်နေပြီးဖြစ်ပါတယ်။ပွာတိုရီကိုနယ်မြေအုပ်ချုပ်ရေးမှုရဲ့ထောက်ခံမှုကိုရထားတဲ့သမ္မတထရမ့်ကဟာရီကိန်းမာရီယာကနေပြန်လည်တည်ထောင်ရေးလုပ်ငန်းတွေအတွက်ပွာတိုရီကိုကိုဒေါ်လာ73ဘီလီယံအထောက်ပံ့အကူအညီပေးမယ်လို့ပြီးခဲ့တဲ့လကကတိပေးထားပါတယ်။ဂျိုးဘိုင်ဒန်ကတော့ပွာတိုရီကိုမှာထုတ်ဝေတဲ့အဓိကသတင်းစာကြီးကိုတီးသက်အင်တာဗျူးပေးခဲ့တယ်လို့အဲ့ဒီသတင်းစာကြီးကလည်းဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။လူလူသဘောထားစစ်တမ်းတွေမှာတော့သမ္မတလောင်းနှစ်ဦးကြားဘယ်သူမှရှင်းရှင်းလင်းလင်းအသာစီးမရဘဲအကျိအနေရှိနေစေဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်လို့ညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မနင်္ဂလာပါ။သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။အာမေးနီးယားလူမျိုးစုအများစုနဲ့ထိုင်ပြီးတော့အဇာဘိုင်ဂျန်တို့ထိန်းချုပ်ထားတဲ့နာဂိုရိုကာရာဘော့အရမ်းမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့လက်နက်ကြီးတွေနဲ့ထပ်ပြီးတိုက်ခတ်တယ်ဆိုပြီးအပြစ်အလားဆွဆွဲနေတာကြောင့်နောက်ဆုံးရထားတဲ့အပြစ်ရရေးသဘောတူညီမှုအခုတနင်္လာနေ့မှာပြည့်စည်သွားမယ့်အနေထားရောက်နေတယ်လို့ရိုက်တာသတင်းကရေးပါတယ်ဆော့ကောကာဆစ်ဒေသမှာ1990ပြည်လုံးနောက်ပိုင်းအဆုံးဆုံးဖြစ်တဲ့လက်ရှိတိုက်ပွဲတွေအဆုံးသတ်ဖို့ရုရှားရဲ့ကြားဝင်ဆောင်ရွက်မှုနဲ့အပြစ်ရရေးသဘောတူညီချက်ရထားတာပါစက်တင်ဘာ29ရက်နေ့မှာစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်တိုက်ဆုံသူ1000ကျော်ရှိပါတယ်။တိုက်ပွဲတွေမရနိုင်တာကြောင့်ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေပေါပေါလာမှာကိုဆွေးမှုတွေရှိနေတာပါ။အဆာဘိုင်ဂျန်ဖက်ကိုတူရကီနိုင်ငံကအခိုင်အမာထောက်ခံထားသလိုတူရကီရဲ့မဟာမိတ်မြောက်အဆလာဒိတ်စာချုပ်နေတိုးတပ်ဖွဲ့ကအပြစ်ရရေးလှူလာနေတဲ့အတွက်နှစ်ဖက်ဆက်ဆံရေးမှာအဆုံးထင်ဖြစ်လာမှာကိုလည်းဆွေးမှုတွေရှိနေပါတယ်။ရုရှားကတော့အာမေးနီးယားကိုအကာအကွယ်ပေးဖို့ကတိပြုထားတာဖြစ်တဲ့အတွက်ဒီဒေသအရေးမှာရုရှားနဲ့တူရကီနှစ်နိုင်ငံစလုံးပတ်ဝန်းလာနိုင်တဲ့အနေအထားတွေရှိနေတာပါ။ခုလိုလက်သက်ကြီးတွေနဲ့အပြစ်ခတ်ကြောင်းအပြန်အလှန်ဆွဆွဲနေပေမဲ့တိကျအတည်ပြုလို့မရဘူးလို့လည်းရိုက်တာသတင်းကဖော်ပြထားပါတယ်။အပြစ်ပြဆိုင်ရာရာဇဝတ်ခုံရုံး ICC ရှင်းနေချုပ်ဖာတူဘန်ဆူဒါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒေါက်ကတနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပါတယ်။ဆူဒန်နိုင်ငံရဲ့ကြားဖြတ်အစိုးရအဖွဲ့ကအာနာရှင်ဟောင်းအိုမာအယ်ဘာရှာရဲ့အမွန်နာပတ်သက်ပြီး ICC နဲ့ပူးပေါင်းလုပ်ကိုင်သွားမယ်လို့ကတိပြုထားတာပါအနောက်ဒါဖာဒေတာမှာ2003ခုနှစ်ကဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုလူရာထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့အာနာရှင်ဟောင်းဘာရှာကို ICC ကဖန်ဝရန်ထုတ်ပြန်ခဲ့တာပါစစ်အစိုးရကိုတော်လှန်ပုံကန်ခဲ့ကြတဲ့ဒါဖာဒေတာကိုအာနာရှင်အယ်ဘာရှာဆီလုခဲ့တဲ့ကြံကြွေတဲ့နဲ့ကင်တပ်ဖွဲ့လက်ချက်ကြောင့်လူပေါင်း3သိန်းသေဆုံးခဲ့ရတယ်လို့လူပေါင်း2000ခွဲတိဩဝင်ဆုံးခွာထွက်ပြေးခဲ့ရတယ်ဆိုပြီးတော့ဆွဆွဲထားတာပါအချင်းပြတ်ချဆမှုဆွဲချက်တွေနဲ့ဆူဒန်နိုင်ငံမှာအယ်ဘာရှာထောင်နာနဲ့ကြခံနေရတယ်လို့1989ခုနှစ်ကစစ်အာဏာသိမ်းပြီးရထူရယူခဲ့တဲ့ဆွဲချက်နဲ့လည်းလက်ရှိတရားရင်ဆိုင်နေရတာပါအယ်ဘာရှာရဲ့အပေါင်းပါနှစ်ယောက်ဖြစ်တဲ့အဗ်ဒယ်ရဟီမ်မိုဟာမက်ဟူစိန်နဲ့အာမက်ဟာနာနိုရဲ့တဲ့တင်အချက်လက်တွေကိုလည်း ICC ကရှာဖွေနေတာပါဒီလူနှစ်ယောက်စလုံးကိုလည်းအယ်ဘာရှာကိုအာနာကဖယ်ရှားပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းထားပါတယ်။ဂျန်ဂျာဝိတဖွဲ့တမူဟောင်းအလီကူရှာယပ်ကတော့စီအာနိုင်ငံမှာလာရောက်လက်နက်ချခဲ့တဲ့ဂျွန်းလာကလေးက ICC မှာထိန်းသိမ်းထားတာပါ။သူကတော့ဒါဖာဒေတာမှာစစ်ရာဇဝတ်မှုကျူးလွန်တာနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတယ်လို့လူတတ်မှုညှဉ်းပန်းနှိပ်စက်မှုသူ့ရဲ့တိုက်ခိုက်မှုအပြင်မရင်ကျင့်မှုဆွဲချက်ပေါင်းများစွာနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အရှိတောင်အာရှနိုင်ငံတွေအပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုလျှော့ချဖို့ပြန်ဖက်အမေရိကန်ပြည်ထောင်စုကကြိုးပမ်းနေပေမဲ့တိတာရင်းနိုင်ငံတွေကြားမှာတရုတ်ကပို့အသားရနေတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဟီကကမ္ဘောဒီးယား၊လာအိုစ်၊မလေးရှားနဲ့ထိုင်းနိုင်ငံကိုအောက်တိုဘာ17ရက်နေ့ကစပြီးတော့ငါးရက်တာအလဲပတ်သွားရောက်ခဲ့တယ်လို့တရုတ်သတင်းတွေကပြောပါတယ်။တရုတ်ကကွယ်ရေးဝန်ကြီးဝေဖင်ဟီကလည်းအရှိတောင်အာရှနိုင်ငံတွေကိုစက်တင်ဘာလမှာသွားရောက်ခဲ့ပါသေးတယ်။လူရည်တန်ပေါင်း650ရှိတဲ့ဒီဒေသဟာသမိုင်းကြောင်းအရတရုတ်နဲ့ပိုနီးစပ်ပြီးတခါတရံပါအမေရိကန်လွှမ်းမိုးမှုကိုရှောင်လျှင်ရှိတယ်လို့သူတေစီတွေကမြင်ပါတယ်။အခုလိုတရုတ်ဝန်ကြီးဝန်ကြီးဒီဒေသအတွင်းတန်တမာရေးသွာလာလှုပ်ရှားမှုတွေဟာအမေရိကန်ရဲ့ခြေလှမ်းကိုတံပြန်မှုအထောက်အကူဖြစ်လိမ့်မယ်လို့လေ့လာဆောင်ကြည့်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်းနဲ့အတော်များများကိုသူပိုင်ဖြစ်တရုတ်ကပြောဆိုနေတာကြောင့်ပါဝင်ပတ်သက်နေတဲ့နိုင်ငံတချို့စိတ်ဆိုးသောသာထွက်နေကြချိန်မှာပဲတရုတ်ရဲ့နယ်မြေချက်ထွင်မှုရန်နဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအားပေးထောက်ခံသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကဇူလိုင်လမှာကတိပြုထားတာပါဒီလအစောပိုင်းကလည်းတရုတ်ကွန်မြူနစ်အစိုးရဟာကိုကျိုးရှာမှုတွေအကျင့်ပြတ်ခြားစားမှုတွေနဲ့အကြမ်းကင်မှုတွေမကင်းတဲ့ပါတီတရားဖြစ်တယ်ဆိုပြီးဝန်ကြီးပွန်ပြိုကဆွဆွဲပြောဆိုခဲ့ပါသေးတယ်ဝန်ကြီးဝမ်ဟီရဲ့အရှိတောင်အာရှနိုင်ငံတွေကိုသွားရောက်ခဲ့တဲ့လဲပတ်ခီကျင်ဟာတရုတ်ကွန်မြူနစ်အစိုးရနဲ့သူ့ရဲ့မူဝါဒတွေကိုတညီတညွတ်တည်းပူပေါင်းဆန့်ညှို့ဖို့ဝန်ကြီးပွန်ပီယိုရဲ့တိုက်တွန်းချက်ကိုတွန့်ပြန်လိုက်တာဖြစ်တယ်လို့လဲကျွမ်းကျင်သူတွေကသုံးသပ်ထားပါတယ်။ထိုင်းကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့နိုင်ငံတော်တောင်းဆိုနေကြပေမဲ့မြို့တော်ဘန်ကောက်မှာချမှတ်ထားတဲ့လူစုလူဝေးမလုံရအမိန်ကိုဘန်ကောက်အပြင်တခြားမြို့တွေမှာထုတ်ပြန်ကြေညာဖို့မရှိဘူးလို့ဝန်ကြီးချုပ်ကတနင်္လာနေ့မှာပြောပါတယ်။ဆန္ဒပြပွဲတွေကိုတားမြစ်နိုင်ဖို့လုပ်ကိုင်နေတယ်လို့ရဲတပ်ဖွဲ့ကလည်းပြောဆိုထားပါတယ်။ ဝန်ကြီးချုပ်ဘရယတ်ချန်အိုချအစိုးရကထုတ်ပြန်ထားတဲ့လူ၄ဦးထက်ပိုပြီးတော့မဆူဝရမိန်ဟာဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းနိုင်ဖို့တာဝန်ရှိသူတွေကိုကြေကြေပြင်းပြလုပ်ပိုင်ခွင့်ပေးလိုက်တာဖြစ်တယ်လို့ပြပအခြေစိုက်ထိုင်းသတင်းတွေကပြောပါတယ်။ထိုင်းလူငယ်ဆန္ဒပြသူတွေကတော့အစိုးရအမိန်ကိုအာခံပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်းနဲ့တပ်ဦးဆောင်ပိုင်းပြင်စနစ်ပြုပြင်ပြောင်းလဲရေးကိုဆက်ပြီးတောင်းဆိုခဲ့ကြတာပါ။တနင်္ဂနွေနေ့တုန်းကလည်းဘန်ကောက်မြို့ကနေရသဒ္ဒါစင်ကျော်မှာဆန္ဒပြပွဲပေါ်ပေါက်ခဲ့ပါတယ်။နိုင်ငံတွင်းတကူအာဏာကြီးလာတဲ့ထိုင်းပြင်စနစ်ကိုပြုတ်ပြင်ပြောင်းလဲရေးဟာဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်တွေကအပြင်းထန်ဆုံးအကြောင်းအရာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော်ဝင်မိသားစုကိုဝေဖန်ပြုတ်ဆိုတာမျိုးမလုပ်နိုင်အောင်တင်းကျပ်တဲ့ဥပဒေတွေနဲ့တားမြစ်ထားတာပါ။ထိုင်းလူမျိုးတွေရဲ့တာဝန်ဟာတော်ဝင်မိသားစုကိုအကာအကွယ်ပေးဖို့ဖြစ်တဲ့အတွက်ဒီအကြောင်းအရာကိုဆွေးနွေးမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကတင်လာနေမှာပြောကြားခဲ့ပါတယ်။လက်ရှိအခြေအနေကိုဆွေးနွေးအဖြစ်ရှာဖို့လွတ်တော်အစည်းအဝေးကိုခေါ်ယူကျင်းပမယ်လို့ဦးကြီးချုပ်ချန်အောင်ချာကပြောထားပေမဲ့ဘယ်တော့ဖြစ်မလဲဆိုတာကတော့မသိရသေးပါဘူး။ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်ဝင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပါ။
ကိုဗစ်ကရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းမှာအခြေအနေကိုထိန်းချုပ်နိုင်အောင်တာဝန်ရှိသူတွေစုပေါင်းနေချိန်မှာပဲတခြားဒေသတွေမှာကူးစက်မှုတွေတိုးလာနေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စစပါ။ COVID-19 အတည်ပြုလူနာတွေကကူးစက်ခံရသူထုတ်ဝက်ကြော်မကရှိနေတဲ့ရန်ကုန်တိုင်းမှာတော့ကူးစက်ခံရသူလူနာတွေအရေအတွက်တဖြည်းဖြည်းကျဆင်းလာနေပေမဲ့စိတ်ချရတဲ့အခြေအနေရောက်အောင်ကြိုးစားနေရသေးဖြစ်ကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာယောဂအန္တရာယ်ထိန်းချုပ်နိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေချိန်မှာပဲတခြားဒေသတွေမှာတော့ကူးစက်သူအရေအတွက်တိုးလာနေတာပါ။ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရပြည်တွင်းကူးစက်ခံရသူဟာမန္တလေးတိုင်းအတွင်းမလေးကတနင်္ဂနွေနေ့တရက်ထဲမှာလည်း44ဦးရှိခဲ့ပြီးအဲ့ဒီမတိုင်ခင်စနေနေ့မှာလည်း66ရောက်အထိရှိခဲ့ပါတယ်။သတင်းပတ်ကုံရက်တွေကစလို့ကူးစက်မှုတွေတိုးလာနေတာကြောင့်ချူတင်ကဝယ်ဖို့လိုအပ်လာနေပြီလို့လည်းမန္တလေးတိုင်းမြန်မာနိုင်ငံလူမှုကေဆေးရေးအဖွဲ့ကကူဆွမ်းပြည့်အောင်ကပြောပါတယ်
။မင်းရပြည့်စစ်စီအောင်နှီးပါတက်လာဆိုတာကျွန်တော်တို့မန္တလေးမြို့ရဲ့အနေထားနဲ့ပြောမယ်ဆိုရင်များရတယ်ပေါ့။လောကပေါ်ရှိနေရရှိမနေဘူးကမတိရတော့အကောင်းဆုံးတော့ကိုယ့်ရင်ထဲမှာမိတာတော့အကောင်းဆုံးပေါ့။ဟိုဒါမှလည်းရောဂါကူးစက်မှုတော့ကျမအောင်အခုကအင်းထွက်လူစီနေတဲ့နှုတ်ကျမအောင်တော့လမ်းပေါ်မှာလူကအမြဲပြေးမဲပြေးနေတာတော့တော့ဒီပိုးတွေ့လူနာကများလာများနေတာပေါ့။အလိုလိုရှိတဲ့ကောင
်မန္တလေးတိုင်းအတွင်းကိုဗစ်ပိုးရိဒူနာကတော့မနေ့ကထုတ်ပြန်ပြီးချိန်အထိဆိုစုစုပေါင်းဦးရေ900နီးပါးအထိရှိနေတာပါ။မန္တလေးတိုင်းမှာကူးစက်ခံရသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေကိုခြေရာခံလိုက်တဲ့အခါမှာအခက်အခဲတချို့ရှိနေပြီးယောဂလက္ခဏာတစ်ခုဖြစ်တဲ့အနံ့အာယုံမရတဲ့လူနာတွေကိုလည်းကိုဗစ်စင်နာရီစီနေတိုင်းပို့ပေးနေရတယ်လို့ကိုစွမ်းပြည့်အောင်ကပြောပါတယ်။ကိုဗစ်အတည်ပြုလူနာပေါင်း900ဝန်းကျင်အထိရှိနေတဲ့မွန်ပြည်နယ်မှာတော့ယောဂထိန်းချုပ်ရေးနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေကိုပုံမှန်လုပ်ဆောင်နေပြီးပူရိလူနာအယောက်900လောက်အထိကိုကုသပေးနိုင်မှုပြင်ဆင်ထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ယောဂအတည်ပြုလူနာနဲ့ထိတွေ့မှုရှိခဲ့သူတွေအပါအဝင်ရစက်ကိတွေကနေတစ်ဆင့်ပြောင်းဝင်လာသူတွေအတွက်ကိုပါတိချထားပြီးအသွားလာကန်တက်ဖို့ကလူဦးရေ900လောက်အတွက်နေရာပြင်ဆင်ထားတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယပြည်နယ်ဦးစီးမှုဒေါက်တာဝင်းမုံကပြောပါတယ်။
ဒီကြမ်းမာရေးဝန်ထမ်းတွေကတော့ပုံတက်လိုက်တယ်ကွာရန်တီးနဲ့ထည့်တယ်ကွာရန်တီးမှာစောင့်ရှောက်မှုပြီးတော့ဒီကုသမှုပိုင်းကတော့သူ့ယောဂဝေဒနာပေါ့လိုက်ပြီးတော့လုပ်ပြီးနေရတာပေါ့နောက်ဒီချိုးနေရမှာအများကြီးတွေ့လာတယ်ဆိုရင်တော့ဒါပြည်နယ်ဆွေအဖွဲ့ရဲ့အုပ်ချုပ်ရေးပိုင်းနဲ့ဆက်သွယ်ပြီးတော့လော့ကဒေါင်းလုပ်တာတို့စီဟုံးလုပ်တာတို့ပေါ့နော်လုပ်နေရတာမျိုးရှိတာပေါ့ကုသမဲဆွဲပွဲတွေလည်းလုပ်နေကြတယ်ဆိုတော့လေဒါတွေကတော့ဒါတရားနဲ့တရားယောဂကုသမှုကိုပို့ပြီးတော့ခွေလန်းများစီတဲ့အလုပ်တွေဖြစ်နေတာပေါ့နော်အဲ့ဒါလေးတွေကတော့အမားတို့ကတော့စစ်စစ်တင်တင်လုပ်သိနေတာပေါ့
မြန်မာနိုင်ငံကိုဗစ်ရောဂါကာဝယ်ထိန်းချုပ်ကူတာရေးအမျိုးသားစစ်မှုဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းမဲလာပေးမဲ့ပြည်သူတွေလူစုလူဝေးမဖြစ်အောင်ပြင်ဆင်ဆောင်ရွက်ထားတယ်လို့အွန်လိုင်းကနေတစင်အသိပေးထားပါတယ်အဲ့ဒါအပြင်ယောဂကုသမှုကိုကာကွယ်နိုင်ဖို့ပြည်သူတယောက်ချင်းစီတိုင်းမှာကျန်းမာရေးအသိရှိဖို့ကိုလည်းတတိပေးလိုက်ပါတယ်
။နင်းနဲ့ထိန်းလာနိုင်တဲ့အချိန်လေးကနေပြီးတော့လုံးဝထိန်းနိုင်တဲ့အချိန်လေးရောက်ဖို့ဆိုတာကကျမတို့တော်တော်လုပ်ယူရပါအောင်မယ်။ကုသမှုတွေနဲ့ပတ်သက်ဆိုလို့ရှိရင်ကျမတို့ကဒီနိုင်ငံတကာမှာသုံးနေတဲ့အကောင်းဆုံးနောက်ဆုံးအသိရတွေအကောင်းဆုံးဆိုတဲ့ဤပညာတွေကိုလည်းကျမတို့သုံးပါတယ်။ဆေးတွေကိုလည်းကျမတို့သုံးပါတယ်။ဒါပေမဲ့ဘယ်လိုပဲဆေးတွေသုံးသုံးဘယ်လိုပဲဤပညာတွေသုံးသုံးနောက်ဆုံးကြတော့အထူးအဆုံးကတော့ပြည်သူတွေတယောက်ချင်းတယောက်ချင်းကိုကျမရေးအတွက်ကိုယူဆဖို့ပဲဖြစ်ပါတယ
်။ကျမရေးနဲ့အကူအညီဌာနရေးဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပ ပြည်မှာကိုဗစ်ဒီပြူလူနာပေါင်း3,655ဦးရှိနေပြီးသေဆုံးသူကတော့8,145ဦးရှိနေပါတယ်။ရောဂါပြင်းထန်တဲ့လူနာတွေကိုကုသပေးနိုင်မှုလိုအပ်တဲ့သွေးရည်စီကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအလှူခံထားပါတယ်။
ဒီကတချို့မှာရွေးကောက်ပွဲပယ်ဖြတ်တာနဲ့ပတ်သက်လို့တည်တည်ကြကြဆင်းလင်းပေးဖို့နဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာရေးအချိန်မီအကောင့်ထယ်ဖော်ပါလို့မြန်မာရက်ခတ်ဖွဲ့စည်းနှစ်ရာကျော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။ကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။2020ပြည်နှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးမ ဒီကနေ့ကတော့ဆိုင်ရာတိုင်းရင်းသားဒေသတွေမှာဘယ်လိုအကြောင်းပြချက်နဲ့ရွေးကောက်ပွဲဖြစ်အောင်အကောင့်ထဲပေါ်ပါလို့မြန်မာနိုင်ငံတော်ဝန်မှရှိတဲ့လူခွေးညီညာရေးတိုင်းရင်းသားရေးတဘာဝပတ်ဝန်းကျင်ရေးအမျိုးသမီးရေးစတဲ့ဒုတိယလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖတ်လူမှုအဖွဲ့အစည်း200ကျော်နဲ့တတိယပုဂ္ဂလပုဂ္ဂိုလ်တွေကပါပူးပေါင်းပြီးတော့ဒီကနေ့အောက်တိုဘာလ19ရက်နေ့မှာဘယ Babu Sompia Yadale, Bajang Pecha Yabadale, Sura, Tasaya Nangaye Badi Vine, Pidu Tango, Dita Bowie, Shilin Dijare, Pierchen, Chichin Tobibu, Pidangu Yukawe, Gomishingu, a Yapa Puezi, Aloya Guza, Ukem Shanga, I don't like Daba.
Let the law, Yukawe Commission, and a token Tade Kisadin, but the Chichin, Tasaya Nangaye Badi, three songs in Nelo, but much and in Etonomian, the Sompia Chaya de Apo, the Chapia Domebono, Tamale General Pio de William in the ยุคก่อนเป็นนามะဖြစ်ပါတယ်ပေါ့အထူးဖြင့်ကိုဗစ်ကာလမှာကျွန်တော်ยุคก่อนเป็นတုတ်တော့မယ်ဆိုတော့ဒါနဲ့ပတ်သက်ပြီးအစီအမံပေါ့เนาะဒါကိုဟိုပြည်နေနေတာဆိုတာနဲ့ဒါဒီကိုလည်းပြင်ဆင်ဖို့လိုတယ်တရားဟာကျွန်တော်တို့ပြည်သူလူထုအားလုံးရဲ့အသက်အိုးအိမ်နဲ့လည်းဆက်ဆက်နေတာဖြစ်ဖြစ်ကြောင်းဟာအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ပေါ့
ပရိပခရှိတဲ့ဒေတာတွေမှာရွေးကောက်ပွဲကိုဖျက်သိမ်းတာထက်အဲ့ဒီပရိပခစစ်ပွဲတွေကိုနိုင်ငံရေးအရာအဖြစ်ထုတ်တင်တယ်လို့မြန်မာအရက်ဖတ်အဖွဲ့တွေကရှုမြင်ပါတယ်ဒီနေရာမှာရွေးကောက်ပွဲနီးဆိုတာကတော့နိုင်ငံရေးအရာအဖြစ်ရှားတာပါလို့ဦးကန်ရှာအောင်ကပြောပါတယ်
တကယ်ဆိုရင်အခုလိုရွေးကောက်ပွဲကာလမှာဆိုရင်တော့ပရိပခတေတာဖြစ်နေတဲ့ဒေတာတွေမှာဆိုရင်တော့တိုက်ပွဲတွေရောအပြည့
ကျွန်တော်တို့မန္တလေးမြို့ရဲ့အနေထားနဲ့ပြောမယ်ဆိုရင်မြားအားတဲ့လုပ်တဲ့အတွေ့အကြုံသူပြစ်ပြီးသူထုရဲ့မင်းပေးခွင့်အခြေခံအခွင့်အရေးတွေကိုတက္ကသိုလ်ခံရတဲ့အနေအထားတွေကိုလည်းကျွန်တော်တို့စိုးရိမ်တာဖြစ်ပါသေးပေါ့ရွေးကောက်ပွဲတရားမျှတမှုရွေးကောက်ပွဲလုံခြုံရေးအတွက်ကအရင်ကိုစိုးရိမ်ကြောင်းလည်းအနေထားဖြစ်နေလို့အခုလိုပြောင်းစုရွေးကောက်ပွဲကော်မရှင်ကိုအိတ်ဖွင့်ပေးတာပေးဖို့တ
ဒီပါချဲလိုက်တယ်လို့ဒီချက်တဲ့အခြေအနေမျိုးတွေနောက်တစ်ခုကကြတော့ဒါအာနာယအစိုးရကနေပြီးတော့ဒီရေကောက်ပွဲတွေကိုကျင်းပပေးရတယ်အဲ့လိုကျင်းပရတဲ့အခါမှာနိုင်ငံရေးတိုက်ခိုက်နိုင်ငံရေးတိရခအင်မတန်မှအရေးကြီးပါတယ်ပေါ့နော်အခုအချိန်နေမှာဆိုလို့ရှိရင်နိုင်ငံရေးအစိုးရမျိုးတွေပို့လို့နိုင်မယ်နေရာတွေပို့ပြီးတော့ဂျုံစားရမယ်အစားပို့ပြီးတော့ပြည်ပခါတွေအတွက်စိုးရင်ရတဲ့အခြေအနေတွေရှိတယ
ပါတီပေါင်း
今年大家正满意，去年呀，一块钱挣的多嘞。正满意，我们来拉美，也搞不挨到酒店买白奶啊，当我去读的是今年的江漂漂吧没？正满意，阿干侬吧。 ကယောဂါကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဆေးရုံမှာကုသမှုခံယူနေရသူတွေအတွာလာကန့်တဆောက်ကြည့်ခံရသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေဆေးလာရွေးကောက်ပွဲမှာကြိုတင်မဲ့ပေးနိုင်အောင်ရွေးကောက်ပွဲကော်မရှင်ကပြင်ဆင်နေတာပါ ကယောဂါရှိမရှိစောက်ကြည့်စစ်စဲခံရတဲ့သူတွေရှိတဲ့နေရာတွေအပါအဝင်ကျန်းမာရေးအခြေအနေအရရွေးကောက်ပွဲနေမှာမဲပေးဖို့အဆင်မပြေတဲ့သူတွေအတွက်ကြိုတင်မဲပေးနိုင်အောင်စီစဉ်ထားတဲ့အခြေအနေကိုတော့ရန်ကုန်တိုင်းတောင်ပိုင်းခရိုင်ကော်မရှင်ဥက္ကဋ္ဌဦးသိန်းနိုင်ကအခုလိုရှင်းပြပါတယ်။သမတ်တရရဲ့ဒီမှာဒီပွဲလေးစင်တာကြီးကျွန်တော်တို့သွားယူရမှာပေါ့။ဒီကံမှာအရင်စင်တာမှာရှိတဲ့အကြီးကျယ်တ ကျွန်တော်တို့ဗမာယုံမှာဒီလိုတကြီးရုပ်တွေနဲ့ဒါတန်းစီတို့အထက်ထက်ရှိနေတယ်လေအဲ့ဒီတော့ရေကြလက်ပါတယ်နောက်တစ်ခါမယုံမှာလာတဲ့ခါမှာဒါလည်းနေကြတော့
အဲ့ဒီတော့ရေကြလက်ပါတယ်နောက်တစ်ခါမယုံနေမှာလာတဲ့ခါမှာဒါလည်းနေကြတော့အဲဒါမက်ဆန္ဒရှင်အကြီးတို့လည်းရောက်တော့နေတာပေါ့ကျမရေကြအခက်ခဲဖြစ်နေသူတွေကြိုတင်မဲ့ပေးခွင့်ရမယ့်ရက်ကိုအတိအကျမတတ်မှတ်ရသေးပေမဲ့အသက်60နှစ်အထက်ရှိသူတွေကြိုတင်မဲ့ပေးခွင့်ရမယ့်ရက်ကိုတော့တိလာ29ရက်ကစပြီး9ရက်ကြာတတ်မှတ်ထားပါတယ်ကွန်ဝေကရောဂါကြောင့်အထူးကျန်းမဲ့ဆောင်မှာကုသခံယူနေသူတ
ရဲကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်အကဲခဲနေသူတွေကတော့ကျိုတင်မဲပေးတဲ့အစီအစဉ်အတွက်စနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းဒီပေးနေကြပါတယ်။ဖန်တီးအိမ်ရဲကောက်ပွဲစောင့်ကြည့်အဖွဲ့ရဲ့ဒရိုက်တာတော်ခင်လေးငယ်ကတော့ကျိုတင်မဲပေးတဲ့အစီအစဉ်နဲ့ပတ်သက်လို့မဲဆန္ဒရှင်တွေကိုကျိုတင်အသိပညာပေးဖို့လိုအပ်လိမ့်မယ်လို့ပြောပါတယ်။ကျိုတင်မဲမှာဘာကိုအသုံးပြုရမလဲ။နော ာပေးလေးလုပ်ပေးဖို့လိုမယ
်နိုဝင်ဘာ6ရက်နေ့မှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမယ်ရွေးကောက်ပွဲမှာတော့မဲပေခွေရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
်ဒီကန်ဒီနမှာတမရုံနဲ့အေရခိုင်လက်လက်ကန်ဖွဲ့ကြားစိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အမျှဒေသခံတွေထိခိုက်ဒေကြီးမှုတွေကြုံတွေ့နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်လက်ကန်အေဖွဲ့တို့မကြာသေးခင်ရက်တွေကစားစိုက်ပွဲပြင်းထန်နေတဲ့ရတိတောင်မြို့နယ်အတွင်းတိုက်ခိုက်မှုတွေကြောင့်ဒေသခံရတားတူထပ်မံတည်ဆုံးခဲ့တာပါဒီကနေ့မနေ့ပိုင်းကလက်လက်ကြီးပြစ်ကတ်မှုကြောင့်ရွာသိက္ကေကျေးရွာကကျောင်းဆရာတို့တန်ရာပြင်းထန်ရရှိပြီးတိတ်ဆုံးသွားခဲ့ကြောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတင်မောင်ဆန်းကပြောပါတယ
်ခုံကြီးကျောင်းနောက်ကဟိုပါကွေးနာတခုကျလို့နေကွင်းထဲမှာကွေးတော်ပြီးတော့ဟိုလူတော်တည်တာရွာကျောင်းတော်တဲ့ကျောင်းဆရာသူမျက်နှာပေါ်မှာကြားတော့တာလေ
လက်လက်ကြီးကြီးထိမှန်ရန်ကရရှိတဲ့တန်ရာတွေနဲ့အသက်16နှစ်အရွယ်ကျောင်းဆရာမျိုးဆက်နိုင်ဦးဒီမွန်လဲပိုင်းမှာတိတ်ဆုံးသွားခဲ့တာပါအေရခိုင်လက်နက်ကခြေပြုတ်နေတဲ့ရတိတောင်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေအောက်တိုဘာလ23ရက်နေ့ကကြီးရီလီပူပေါင်းများနဲ့ဆိုးစစ်ဆင်ခဲ့ပြီးမထိန်ချုံနိုင်သေးတဲ့အခြေအနေကြောင့်နေစဉ်နဲ့မျှလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေသေးတယ်လို့လည်းဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာမင်းပြားမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကအေဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံရွာသားတွေတိမ်းရှောင်နေကြရပါတယ်။မင်းပြမြို့နယ်တံပိုးကိန်းနဲ့မေလွန်းရွာနီးဖြစ်ပေါ်တဲ့တိုက်ပွဲတွေရွာနီးကြီးကြရောက်ပြီးမေလွန်းကျေးရွာသားတွေလည်းရွာကနေတိမ်းချောင်နေရတယ်လို့မင်းပြမြို့နယ်ပြည်နယ်လှုပ်တော်ကုစလယ်ဦးလှသိန်းအောင်ကပြောပါတယ
်အဲသူတို့ဖြစ်နေကြတဲ့မေလွန်းရွာကိုတော့ကြီးကြီးဟိုလက်လက်ကြီးကြီးကြီးတက်လာကြည့်တယ်ရွာသားတွေလည်းမနေ့ကကြီးရတဲ့ကြီးတယ်သူကအနည်းနဲ့ဆိုတော့အော်မြစ်တက်ကကတင်ဆောင်အဲဒီရဘက်ကိုမင်းရကတက်ပြတင်ဆောင်ရတာရှိတယ
်။မင်းလွန်ရဘက်မှာဒီလဇန်ပိုင်းကစပြီးတော့နှစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့ဒေသခံတွေကဆိုပါတယ်။ မြန်မာမျိုးနယ်နဲ့ရတိတောင်မျိုးနယ်ဖက်ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့တမတော်ပြောရေးဆိုခွင့်ရှိသူနဲ့အေအေပြောခွင့်ရဖို့ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အလားတူရခိုင်ကစစ်ရေးတမ်းမှနေတဲ့မြောက်ဦးမျိုးနယ်ဘက်မှလည်းဘုံပေါက်ကွဲမှုကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေတာပါ။ကြောက်တော်မျိုးနယ်စေဟုံးချန်ကြီးဝါဒါဦးသိန်းဟန်29ရက်နေ့စနေပြည်သူတော်မီပြူ29ရက် ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ နနေ့နေပါစီရဲသိမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများလာနေတယ်လို့အရသာ2,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကစီရင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်တမ်ပရော်နဲ့အေရခိုင်နဲ့လက်ကန်ဖွဲ့ကြားပဋိပက္ခတွေအချိန်မြင့်တက်လာတဲ့နဲ့မျှအရသာတွေပေါ်မဆွေမချင်းတိုက်ခိုက်နေတာတွေရွာသည်မိရှုဖြစ်စည်းနေတာရှိနေတယ်လို့ဆိုဆိုသားတဲ့အထောက်အားတွေနဲ့အတူအစီရင်ခံစာတဲ့တဆောင်ကိုလည်းAI ကနိုင်ငံတကာလူကူရေးဖွဲ့ကအောက်တိုဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂလူကူရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလက်ကလည်းတနက်ကန်ပြည်ပခန့်တွေကြားအယတာသိခိုက်တည်ဆုံးမှုတွေဟာစိတ်ရဆိုးမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လမှာပဲကုလသမဂ္ဂလူကူရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
ရခိုင်ပြည်နယ်စစ်တွေမြို့မှာအစိုးရနဲ့စစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုဒီကနေ့ပြုလုပ်ခဲ့ရမှာဥဆောင်လှုပ်ရှားသူចောင်းသားလူငယ်တချို့ပါဝင်လူ၄ဦးထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးတော်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်စစ်တွေမြို့မှာပြည်ထောင်စုအစိုးရနဲ့တပ်မတော်ကိုလုံမရှိကြောင်းရခိုင်ပြည်နယ်ចောင်းသားတပ်မကကဥဆောင်ပြီးတော့ဒီကနေ့နေ့လယ်တနာရီလောက်ကစန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်စန္ဒထုတ်ဖော်ရမှာလူငယ်50ကျော်လောက်ပါဝင်ပြီးအဲ့ဒီထဲကចောင်းသားခေါင်းဆောင်၄ဦးကိုစစ်တွေမြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးတော်တယ်လို့ရခိုင်ပြည်နယ်ចောင်းသားတပ်မကဒုတိယဥက္ကဋ္ဌကိုဘုံပြည့်ဖြူကပြောပါတယ်
ဒီဥတော်မှာပန်းခန့်ပန်းချန်လာရောက်တဲ့အချိန်မှာသူကဟိုလုံးဝပိတ်လိုက်တယ်ပေါ့နော်ပိတ်လိုက်တဲ့အချိန်မှာကျွန်တော်ဆန္ဒပြရည်ကအဲ့ဒီနေ့မှာငင်းချဲဆိုကျွန်တော်ရက်ပြီးတော့ပေါ့နော်ထိုင်ပြီးတော့ဆန္ဒပြရတာလို့ရှိပေါ့နော်အဲ့လိုဆန္ဒပြနေတဲ့အချိန်မှာပဲကျွန်တော်ရက်တက်ဖွဲ့ကနေပြီးတော့ဟိုဆန္ဒပြရည်ကိုယူကိုအတင်းတိုးဖွဲ့ပြီးတော့ပေါ့နော်ဖန်စီပြီးတော့ကျွန်တော်ចောင်းသားကောင်းဆောင်တွေကိုဖန်စီတော့ပါဟုတ်ဟိုအဓိကကျွန်တော်ចောင်းသား၄ယောက်ကတော့ဖန်စီခင်ရတာတေချာပေမဲ့ဟိုတခြားသူတွေဖန်စီခင်ရလားမခင်ရလားဆိုတော့အဲ့လိုမသိရှိရတယ်ပါဘူးဟုတ်ဟုတ
်ကဲ့ဆိုတော့
လက်နက်ကန်နိဖတ်တွေရှိနေတဲ့ရခိုင်ပြည်နယ်မှာလူခွေရေးချိုးဖောက်တာတွေဒေသခံပြည်သူတွေဖမ်းဆီးခံရတာတွေတပ်ဖြတ်ခံရတာတွေရှိနေတာကြောင့်တာဝန်ရှိတဲ့စစ်တပ်နဲ့ပြည်ထောင်စုစိုးရကိုဆန့်ကျင်ကြောင်းပြသတဲ့အနေနဲ့စန္ဒပြခဲ့ကြတာလို့လည်းကိုဘုံပြည့်ဖြူကပြောပါတယ်
ဟိုကျွန်တော်ဒီနေ့ဆန္ဒပြရတဲ့အကြောင်းရင်းကတော့ကျွန်တော်ရခိုင်ပြည်နယ်မှာလူအခွင့်ရေးချိုးဖောက်နေတဲ့အဖွဲ့အစည်းတွေရှိရပေါ့နော်ကျွန်တော်ဟိုပေါ်လူတက်နေတဲ့အဖွဲ့အစည်းတွေရှိရပေါ့နော်မတရားဖမ်းဆီးတပ်ဖြတ်ရတဲ့အဖွဲ့အစည်းတွေရှိရအဲ့ဒီအဖွဲ့အစည်းကိုကျွန်တော်ရခိုင်ပြည်နယ်ကလည်းထွက်တော်ဖို့အတွက်ဆန္ဒပြရတာပေါ့နော်ကျွန်တော်ဥပမာနဲ့ပြောမယ်ဆိုအဲ့ဒီအဖွဲ့အစည်းတွေကကျွန်တော်သတ်မှတ်ထားတယ်ကျွန်တော်မြန်မာနိုင်ငံအစိုးရနဲ့မြန်မာနိုင်ငံစစ်တပ်တီရခိုင်ပြည်နယ်ကိုလာပြီးတော့ကျွန်တော်ရခိုင်ပြည်နယ်လူအခွင့်အရေးတွေကိုချိုးဖောက်နေရခိုင်ပြည်နယ်ကပြည်သူတွေအကြောင်းမဲ့ဖမ်းဆီးတပ်ဖြတ်ရတာတွေရှိရအဲ့ဒီရောက်အဲ့ဒီအဖွဲ့အစည်းကိုရခိုင်ပြည်နယ်ကလည်းထွက်တော်ဖို့ဆန္ဒပြတာဟုတ်ကြပါဟုတ
်ပြီးတဲ့စက်တင်ဘာလ9ရက်နေ့ကလည်းရခိုင်ပြည်နယ်စိုးရရုံရှိမှာရခိုင်ပြည်နယ်မှာအင်တာနက်ပြေဝပြန်လည်ဖွင့်ပေးဖို့နဲ့ပြည်နယ်စိုးရလိုမရှိကြောင်းစန္ဒထောက်ဖော်ခဲ့ကြတဲ့ရခိုင်ပြည်ကျောင်းသားကောင်းဆောင်တုံးကိုရေးစုစီပုံမှန်နဲ့ဖန်စီတရားဆွေးဆိုထားပါတယ်ရခိုင်ပြည်နယ်မှာပြီးတဲ့နေ့ကစအဲရခိုင်လက်နက်ကင်ဖွင့်နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပေါ်နေတာပါအခုရှင်တိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်သလိုအရသားတွေထိခိုက်ဒေဆုံးမှုတွေတိမ့်နေရှိတဲ့ဒေသခံတွေနေရာဆုံးခါရတဲ့ရှင်နေနဲ့ရင်ဆိုင်နေရပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်နဲ့ပြည်တွင်းပြည်ပလူခွင့်ရဲ့လှုပ်ရှားသူတွေကတော့လက်နက်ကင်မနီပခတ်တွေကြားအရသားတွေထိခိုက်ဒေချေမှုတွေနဲ့ပတ်သက်လို့လည်းစိရဇဝမှုမြောက်တဲ့လောက်ရတဲ့ဒီဖြစ်နိုင်တဲ့အကြောင်းသတိပေးထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကလည်းသတင်းပေးပို့ထားတာဖြစ်ပါတယ
်ကျေးရုံးနိုင်ငံယူနန်ပြည်နယ်ရွှေလင်းမြို့မှာမြန်မာနိုင်ငံသားတွေလူစုစုဝေးမလုပ်ဖို့နဲ့နိုင်ငံရေးနဲ့ဆက်နွယ်ရေးလှုပ်ရှားမှုတွေမလုပ်ဖို့မြို့အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ကန့်ကွက်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့အစောထပ်ပါမြန်မာနိုင်ငံနဲ့နေဆက်ကျေးရုံးနိုင်ငံရွှေလင်းမြို့မှာဒီလဇန်တုန်းကမြန်မာနိုင်ငံသားတွေလူစုလူဝေးနဲ့နိုင်ငံရေးစည်းရုံးလှုပ်ရှားခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေကအလားတူလုပ်ရည်တွေမဖြစ်အောင်တင်းကြပ်နေရပါမြန်မာနိုင်ငံသားတွေလူစုလူဝေးမလုပ်ကြဘူးမဲဆွယ်ရာဆန္ဒပြရာနဲ့အလှအတန်းတွေမလုပ်ကြဘူးမြို့တော်ဝန်ရှိသူတွေကလူမှုကွန်ရက်နဲ့မိုဘိုင်းဖုန်းတွေကနေသတိပေးနေကြောင်းလဲရွှေလင်းမြို့ကျင်နာနွေထွေပရာဟိတအဖွဲ့ဥက္ကဋ္ဌကိုဖိုးသားက VOA ကိုပြောပါတယ်
ဖုန်းတွေလဲသူတို့အဖွဲ့ဒီပြောမယ်ဆိုရင် group တွေအဖွဲ့တွေတို့
တတိယဖြန့်ထားတယ်သူများတို့အချင်းအွန်လိုင်းပေါ်တွေမှာပဲဖြန့်ထားတာတွေ့အဓိကတော့နှစ်ခုလုံးကိုအကျမ်းမာရေးအချိန်တောင်အလုံးလူစုလူဝေးတွေတော့လုံးဝမလုပ်ဘူးတင်းတင်းကြပ်ကြပ်တားမြစ်ထားတယ်အစာထုတ်ထားတဲ့အရာပဲတွေ့သေးတယ်ကျွန်내ရည်ရွယ်မှုတွေပြုလုပ်တော့လောစင်တော့ဘာမှတင်းတင်းမတွေ့သေးဘူးကြားလည်းမကြားသေးဘူးဗျ
ဒီလား၈ရက်နေမှာတော့မြန်မာအလို့သမား900လောက်ဟာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတစိမ့်ပါအင်ကြီးတွေဝတ်ပြီးရွှေစီနဲ့ကျေကောင်အသွားပြန်ဆိုင်ငယ်ရီနဲ့လှည့်လည်ခဲ့ရတာတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးရခံခဲ့ရပြီးနောက်ပိုင်းမှာတော့ဥဆောင်သူတချို့ကလွဲလို့အများစုကိုပြန်လွတ်ပေးခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတယ်လို့ရွှေစီမျိုးရောက်မြန်မာနိုင်ငံသား2ယောက်မှာရောဂါကူးစက်မှုတွေတွေ့ခဲ့လို့တမျိုးလုံးကိုကျန်းမာရေးဆွဆွေးမှုတွေလုပ်ခဲ့ရပါတယ်ကယောကကြောင့်ကန့်သက်ထိန်းချုပ်ထားချိန်မှာလူစုလူဝေးလုံးမကိုတရုတ်အာဏာပိုင်တွေကစိုးရိမ်နေတယ်လို့နိုင်ငံရေးနဲ့ဆက်နွယ်ရလို့တန်တရားရှိရဆိုရင်လေတရုတ်အာဏာပိုင်တွေကထိန်းသိမ်းတာမျိုးကြီးရှိနေရလို့ရွှေစီကျေကောင်ပရာဟိတအဖွဲ့ကဦးတန်းထွန်းနိုင်က VOA ကိုပြောပါတယ
်ဒီကထုတ်ပြန်ချက်ကဒီလူစုလူဝေးပိုင်းမလုံးအောင်ဘောနောက်ပြကြဒီပါတီအင်ဒီပိုင်းတိတ်ကြီးအဝင်းမခံဘူးဒီဘက်မှာဒီပါတဘောလည်းမသိရတာပြောပြောရမယ်ဆိုတော့ဒီ NLD အင်ကြီးကတော့မဝေးရတော့အမှန်မဆင်ဘာလဲဟိုတနည်းအားကိုပဲဆန်းသွားပြီးလမင်းရောင်ဒီ NLD အင်ကြီးကိုလို့ဆိုပြီးတော့လေ
ရွှေလီနဲ့ကျေကောင်မျိုးကယောဂထိန်းချုပ်ရင်းနဲ့ကြီးညာချက်တွေနဲ့ပတ်သက်လို့ကုမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကို VOE ကဆက်သွယ်ခဲ့ပေမယ့်ဖုံးပြန်လေဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတချို့ပြန်ကြီးထွားလာရကလာပိုင်းတွင်မှာသေဆုံးသူ800ကျော်နဲ့ကူးစက်မှု3000ကျော်ရှိခဲ့ရာကတရုတ်နိုင်ငံအပါအဝင်အင်ဂျင်ချင်းနိုင်ငံတွေကနေဆက်ဒေသတွေမှာအဝင်ထွက်တွေကိုကြီးကြီးကျယ်ကျယ်ထိန်းချုပ်နေကြပါတယ်။ကျွန်တော်ကတော့အစောထပ်ပါ VOE အတွက်သတင်းပေးပို့ရဖြစ်ပါတယ်
။ကိုဗစ်ကရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်လာတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေကိုဒီရက်ပိုင်းတွင်ဆက်လက်ဖမ်းဆီးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းမြန်မာနေဆက်မဲဆောင်မြောက်ဒီမြို့တွေမှာကိုဗစ်ကပ်ရောဂါပိုးပြန့်နှံ့လာတာတွေကြောင့်ကုန်သွယ်မှုတွေကိုရာရနာထားပြီးနေဆက်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေကြမှာပဲတရားမဝင်နေဆက်ဖြတ်ကျော်လာသူတွေကိုဖမ်းဆီးမိနေတာပါမနေ့တုန်းကလည်းမြန်မာနိုင်ငံမြောက်ဒီမြို့မှာအလုပ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံသားတွေကိုထိုင်းလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးမိခဲ့ကြောင်းမြန်မာအလုပ်သမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်
ဟိုပေါ်နှချားမှာပေါ့နော်အားလုံး12ဦးပါတယ်ယောက်ျားလေးရောထိုင်းလူမျိုးယောက်ျားလေးရောမိန်းကလေးရောအားလုံး12ဦးပါတဲ့ကျွန်တော်တို့အုပ်စုကကျွန်တော်တို့မြန်မာဘက်ကနေထိုင်းနဲ့ခိုးဝင်တယ်မြန်မာဘက်ကဘာကြောင့်ရောက်နေလဲဆိုတော့မြန်မာဘက်မှာသူတို့ကဒီစားသောက်ဆိုင်တွေပါရင်ပါစသဖြင့်ကျွန်တော်အလုလာလုံနေတဲ့ထိုင်းနေထိုင်းနဲ့စားသောက်ဆိုင်တွေမှာအလုလာလုံနေတယ်မြန်မာဘက်မှာလည်းထိုင်းလူမျိုးပိုင်တဲ့ကျွန်တော်တို့စီးပွားရေးတွေရှိတယ်မြောက်ဦးမှာကိုဗစ်ကူးစက်မှုတွေပိုမြင့်တက်လာတယ်ပိုများလာတယ်ဆိုတော့သူတို့ကကြောက်လန့်ပြီးသူ့နိုင်ငံတော့ပြန်ဝင်လာပဲထိုင်းမှာနေစားကျွန်တော်တို့ဒီမေပါနာကနေပြီးဖြတ်ဝင်တာအဲဒီမှာကျွန်တော်တို့ထိုင်းနေစားဆောင်တက်ကကင်းလဲနေတဲ့ထိုင်းနေစားဆောင်တက်ကတွေ့ပြီးတော့ဖမ်းဆီးလိုက်တယ်လို့ကျွန်တော်တို့သိရတယ်ခင်ဗျာ
ဆက်နေနဲ့ဖြတ်ပြီးခိုးဝင်လာတဲ့မင်းကလေးအများစုပါတဲ့ထိုင်းတွေကိုဖမ်းမိပြီးတဲ့နောက်အောက်တိုဘာလ19ရက်နေ့မှာတော့တောင်ရင်မြစ်ကိုလက်တိကူပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသား၄ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်ကုန်သွယ်မှုတွေလုပ်နေတဲ့မဲဆောက်မြောက်ကြီးချစ်ကြည်တရားနှစ်ကိုမနေ့ကစပြီးကုန်သွယ်မှုတွေရပ်ဆိုင်းထားပြီးကိုဗစ်ပိုးတွေ့ရှိတဲ့မြန်မာမိသားစုနေထိုင်နေတဲ့မဲဆောက်မြို့ကထုံထောင်းရပ်ကွက်ကိုလည်းဝင်ဝင်ထွက်ခွင့်တွေပိတ်ထားပါတယ်လုံခြုံရေးတွေအထူးတင်းကျပ်နေတဲ့ဈာကပဲခိုးဝင်လာသူတွေရှိနေတာကြောင့်ထိုင်းရနာပိုင်းနေဘက်ကစိုးရိမ်မှုတွေရှိနေတာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေးဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပြီးတဲ့နောက်ရောဂါကူးစက်မှုတွေကျဆင်းလာချိန်မှာပဲမြန်မာနိုင်ငံဘက်ချမ်းမှာကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကကူးစက်ပြန့်နှံ့မလာအောင်ထိတ်ချုပ်နေတာဖြစ်ပါရဲ့ရှင်။ကျမမအေးမှာထိုင်းနိုင်ငံနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 ကပ်ဘေးကာလအတွင်းမြန်မာအများစုရွှေ့ပြောင်းအလုပ်လုပ်ကိုင်ရာထိုင်းနဲ့မလေးရှားကနေလုပ်သားအများအပြားပြည်တော်ပြန်လာကြပါတယ်။ ဒီလူတွေအတွက်အလုတ်သမားခွင့်ရင်းနဲ့အညီပြပမှာအလုတ်ကန်ခွင့်လန်းတွေပြန်ရနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးဒီသတင်းပါစီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
အလုတ်ကအလုတ်ကအဆင်မပြေလို့အကြောင်းပေါ်ပြန်လာတာပါဗျာ။ဟိုအလုတ်အဆင်မပြေတာဆိုတာကအလုတ်ကနားလိုက်တာလားလုပ်ငန်းရပ်သွားလို့လားဒါမှမဟုတ်လို့ရှိရင်ရတဲ့ဝင်ငွေကဟိုအဆင်မပြေတော့လို့လားရှင်။ဟုတ်အလုတ်ကရက်နေရချက်အလုတ်အပ်ဒီအလုတ်ကခွင်လိုက်ပိတ်လိုက်အဲ့လိုဆိုတော့အဆင်မပြေဘူးရှင်။အာဇာတဲ့ဟာကိုပြန်ပါလိုက်အဲ့လိုဆိုတော့ပိတ်တဲ့ချိန်
ဟိုရှိတာလည်းဟာကိုရှာတာလည်းဟာကိုပြန်တော့ရတယ်အဲ့လိုဆိုတော့ဘလို့မှဟိုနေဖို့အဆင်မပြေဘူးသူများနိုင်ငံမှာဆိုတော့လေအဲကြောင့်မလို့ပြန်လာလိုက်ရတယ်ဟုတ်ကဲ့ပြန်လာတော့အခုဒါအိမ်ကိုပြန်ရမှာပေါ့နော်အိမ်ပြန်တော့ရဟိုဘာဆက်လုပ်ဖို့စီစဉ်ထားပါလဲအခုလုံးလုံးဆယ်တော့ဘာလုပ်မှမရှိသေးပါမယ်အရင်ရှိမှရမှာလေးမှ
နေမှာနိုင်ငံမှာအလုပ်မှရှားတယ်လေအခုအဲကြောင့်မို့အမတော်မစင်စားရသေးဘူးရှင့်ဒီမြန်မာနိုင်ငံမှာအလုပ်လုပ်တာနဲ့ထိုင်းဘက်မှာအလုပ်လုပ်တာနဲ့ရောက်တော့အဓိကဘာတွေကွာပါလဲဘာဖြစ်လို့မလို့ထိုင်းဘက်မှာအလုပ်လုပ်ချင်ပါလဲအဓိကတော့ဝင်ငွေပါမယ်အရန်ကွာတာဘူးမအီးထွန်းပါရှင်သူကရှမ်းပြည်မြောက်ပိုင်းမှာနေပါတယ်ထိုင်းမှာတရားမဝင်အလုပ်လုပ်သူပါ ရှမ်းပြည်မြောက်ပိုင်းမှာအလုပ်အကန့်ရှာတာကြောင့်ရောလုပ်ခလာစာကွာဟတာကြောင့်ရောထိုင်းမှာအလုပ်လုပ်ဖို့ရွေးချယ်တာဖြစ်ပြီးအချိန်နည်းပြန်ကောင်းတာနဲ့ထိုင်းကိုပြန်ပြီးအလုပ်လုပ်လို့သူဖြစ်ပါတယ်ကိုဗစ်-19ကပေးကာလနဲ့တိုက်တိုက်ဆိုင်ဆိုင်အောက်တိုဘာလအတွင်းကထုတ်တဲ့ကမ္ဘာပိုင်းရဲ့လေဘာမိုဘီလီတီအက်စ်ဂျော့ဘ်စထရက်တဂျီဖော်မြန်မာ လုတ်သားရွှေပြောင်းသွားလာနိုင်စွမ်းကမြန်မာအလုတ်ကန်ဖန်တီးရေးမဟာဗျူဟာတည့်ရလို့ဆိုတဲ့အဲ့ဒီစစ်တမ်းမှာရွှေပြောင်းလုတ်သားတွေတရားဝင်လုတ်သားတွေဖြစ်နေအလုတ်ကန်ပိုပြီးလွယ်လွယ်ရစေဖို့အစိုးရဘက်ကဆောင်ရွက်ဖို့တိုက်တွန်းထားပါတယ်တရားမဝင်အလုတ်လုပ်သူတွေဟာတရားဝင်အလုတ်လုပ်သူတွေလောက်လုတ်ခလာစာမရတာမျိုးအခွင့်အရေးချိုးဖောက်ခံရရင်တိုင်ကြားနိုင်တဲ့အခွင့်အလန့်နှဲပါတာတွေကိုလည
ချပူရေကန္တာပူပြီးဖွင့်ပြဖို့လိုသလိုအစိုးရဘက်ကလည်းထင်းချောင်းဖို့လိုအပ်တယ်လို့အစိုးရခန်းစာကထောက်ပြပါတယ်လက်တလုံးထိုင်းနိုင်ငံမလေးရှားဘက်ကပြည်တော်ပြန်လာသူတွေအနေနဲ့မူလအလို့အကိုင်းတွေကိုပြန်ရဖို့ရောအလားအလာရှိပါသလားဆိုတာကိုတော့မလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းကဦးဆန်းဝင်းကပြောပြထားပါတယ်
။ကျွန်တော်ကဆိုရှင်ကျွန်တော် CEO ဖိုင်ချောက်လို့ရှင်၅နှစ်ပြောင်းဝင်းမရှိဘူးဆိုမလေးရှားအစိုးရသတ်မှတ်ထားတယ်။ဒါပေမဲ့ဒီဆက်ရောဂါကာလမှာတော့ပြန်သွားကြတဲ့အကြောင်းမျိုးကြောင့်ပြန်သွားကြတဲ့လူတွေရောဒီမလေးအစိုးရနေပြီးတော့ကျွန်တော်တို့နောက်တစ်ချိန်လာကျွန်တော်ရှင်ရင်သက်ဆိုင်ရာအေဂျင်စီရဲ့နဲ့တဖြည်းဖြည်းနဲ့လျှောက်ပြုတ်ရှင်ပြန်ဝင်လို့ရပါတယ်ဆိုတော့ကြေညာထားပါတယ်ခင်ဗျာ
အခုဒီမလေးရှားကလည်းလူတော်တော်များများပြန်နေကြတယ်ဆိုတော့လက်ရှိအလို့အကန့်ချင်းနေပေါ့နော်အဲ့ဒါသိချင်ပါတယ
်မလေးရှားနိုင်ငံအလို့အကန့်ချင်းကတော့ကျွန်တော် COVID-19 ကရောဂါကြောင့်ပြည်ပရေးတော့ကြာတယ်ဘာဖြစ်လို့ဆိုတော့ပြည်ပနိုင်ငံတွေကနေပြီးတော့ကျွန်တော်တို့ဒီမလေးရှားဟိုပေါ့ဒီကွန်ဗစ်စီးတွေပြီးပို့တာအားမရှိဘူးလေရင်အဝင်ထွက်တွေမရှိဘူးတော်ဒီ PC ဘို့ဘို့ဒီသမောရီရတဲ့အရင်ကြံ့ကြတယ်တက်ကြတဲ့အခါကျတော့ဒီကုမ္ပဏီတွေမှာဒီလိုသမားတွေပေါ်ဒီကုမ္ပဏီအကြီးကြီးမှာဒီလေပတ်ဖို့အတွက်ကအခက်အခဲရှိနေတယ်အဲ့ဒါကြောင့်မလို့ဒီကုမ္ပဏီတွေမှာဆိုရင်ပိတ်လိုက်ရတာရှိတော့သူကုမ္ပဏီရတဲ့ overhead တွေလျှော့ချလိုက်တာရှိတယ်အဲ့ဒါကြောင့်မလို့သမားတော်တော်များများတွေတိတ်မလို့ချင်ကြတော့ဘူးမလို့ချင်ကြတော့တော့နှစ်ပြည့်တဲ့လူတွေရှိတယ်တချို့ကလည်းကုမ္ပဏီဂျီဝါဒီခံတာတွေရှိတယ်အဲ့ဒါကြောင့်မလို့ကိုယ်နိုင်ငံကိုပြန်ကြတာပ
ါဆိုတော့ဦးဆန်းဝင်းရှင်အခုလောလောဆယ်မှာဒီမလေးရှားမှာမြင်ရတဲ့အခင်းကျင်းဆိုလို့ရှိရင်ဟိုအလုပ်သမားများဟာတော်တော်ဒုက္ခရောက်ကြပါတယ်ဆိုတော့နောက်တစ်ခါပေါ့လေဒီ COVID-19 ပြီးသွားတဲ့အချိန်ဒါမှမဟုတ်ပို့ပြီးတော့ကောင်းတဲ့အချိန်မှာပြန်လာကြမယ့်အလုပ်သမားတွေအတွက်စောင့်ရန်ရှောင်ရန်ဦးဆန်းဝင်းအနေနဲ့ဗာများအကြံပြုလိုပါလေ
အော်ကျွန်တော်နောက်တစ်ခါမှဒီပြန်လာမဲ့လူတွေကတော့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းတစ်ခုကနိုင်ငံတကာနိုင်ငံစီးပွားရေးလုပ်ငန်းတို့ကတော့သက်ပင်ဆိုင်တယ်လို့ပေါ့ချက်ချင်းသက်ပင်ဆိုင်ပြီးအတိအပွင့်ရဖို့ဆိုတော့မလွယ်ဘူးကြီးအကြောင်းလို့နောက်တစ်ခါဒီမလေးရှားပြန်လာမယ်ဆိုရင်တေးသေးချာချာကျွန်တော်တို့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းစဉ်တွေနေရေးထိုင်ရေးပေါ့ဒီစားရေးတောက်ရေးဓာတ်ဆောင်လုပ်ငန်းတို့တခြားလေးလာပြီးမှပြန်လာသင့်ပါတယ်ဒီလိုမျိုးပဲပြန်လာပဲနိုင်ငံသားရောက်ရင်ပြုစုပြန်လာလို့ရှိရင်ကျွန်တော်တို့ကဆက်ဆက်ပြီးအများကြီးတွေ့သွားနိုင်ပါတယ်ဒီမှာ ဟုတ်ကဲ့အားကြောင့်မလို့စီဝါရေးဒီကလည်းစိုက်တယ်ဒီအိတ်ကရောဂါဆိုးကြောင့်ဟုတ်ကဲ့အားကြောင့်မလို့စီအန်ဒီတောင်စီစီပြန်စင်ပါတယ်ဟုတ်ကဲ့ဒီကိုဗစ်-19ပြီးသွားရင်ရောမလေးရှားကိုနောက်ထပ်ဒီမြန်မာလို့တမားတွေအရင်လိုပဲလာလို့ရနိုင်တဲ့အခွင့်အလမ်းရောရှိပါသေးလားရှင်ဦးဆောင်ဝင်းတွေ့ပါလားအစိုးရရဲ့တမချက်အရတော့တို့ကျင်ညာထားတာပဲတို့ပြန်လာလို့ရတယ်ဆိုတော့ဒါအားလည်းပါဆိုဒီသူ no akasu la ro take tu te te naingan ni ma bo di lu at ni da yi be lu at ro tu ro ro kho ma be da ba ne ko ni ne ya yi shi a ni de ko ma ko lo chin chin wi la de na bo ho ke
u san win jesus ba shin ji ro bian myanmar lou ta ri a ni ne ki pa ko bian thwet pi a lou lou ja me so yin no a chi ni yat yat ko tong tat pho u san win ga tai twon twa da ba မြန်မာ နိုင်ငံ မှာ မိသားစုတွေအတွက် အဓိက နှီးခိုးတဲ့ အလုပ် အကိုင် ပေါင်း 24 တန်း ရှိပေမဲ့ အလုပ် အကိုင် ခေါင်း ကတော့ ရှားတယ် လို့ ကမ္ဘာပံက ထောက်ပြပါတယ် ပြည်ပအထွက် အလုပ်လုပ်မဲ့သူတွေအတွက် အစိုးရရဲ့ မူဝါဒပိုင်း ဆန်ရာ အားနည်းချက်တွေကိုလည်း ထောက်ပြထားတဲ့အထက်မှာတော့ ပြည်ပရောက် မြန်မာတွေနဲ့ ဆက်သွယ် ဆောင်ရွက်တဲ့ မူဝါဒ မရှိတဲ့အချက်လည်း ပါဝင်ပါတယ် ဒါအပြင် ပြည်ပမှာ အလုပ်ရသွားတဲ့ မြန်မာလုပ်သားတွေကို ကူညီပေးတဲ့အစီအစဉ်လည်း မရှိဘူးလို့ ကမ္ဘာပံရဲ့ လုပ်သားရွှေ့ပြောင်းနိုင်စွမ်းက မြန်မာအလုပ်အကိုင် ဖန်တီးရေးမဟာဗျူဟာတည်း ဆိုတဲ့ အစီရင်ခံစာမှာ ထောက်ပြထားပါတယ်ရှင် ကျွန်မ တင်ကြီးထိုက်ပါ
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေ ကြိုဆိုပါရစေရှင် ကျွန်မဆုမြတ်မောင်ပါ အများသဘောစစ်တမ်းကောက်ယူတဲ့လုပ်ငန်းတွေအနေနဲ့ ပြည်စုံတဲ့အဖြေကိုသိရနိုင်ဖို့အတွက် ဒရီနဲ့တိုက်ရိုက်တွေ့ဆုံမေးမြန်းကြရပါတယ် ဒါပေမဲ့ COVID-19 ကပ်ရောဂါကြောင့်အဲ့ဒီလုပ်ငန်းတွေအရင်လိုတွင်တွင်ကျကျလုပ်နိုင်ဖို့အခက်အခဲဖြစ်နေပါတယ် လူအများကိုတွေ့ဆုံမေးမြန်းတာမျိုးမလုပ်နိုင်တာကြောင့်လုပ်ငန်းသုတေသနလုပ်တဲ့အခါပြည်စုံတဲ့အဖြေသိနိုင်ဖို့အခက်ကြုံနေတယ်လို့ လုပ်ငန်းသုတေသနကော်မတီတစ်ခုရဲ့လက်ထမြှုပ်ရှားရေးမှူးဒေါ်ဒင်းကြီးမျိုးကပြောပြပါရယ်လုပ်ငန်းသုတေသနလုပ်သူတွေ COVID-19 ကပ်ရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေကိုဘယ်လိုဖြေရှင်းနေရပါသလဲဒေါ်ဒင်းကြီးမျိုးရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါရှင်အခု
COVID ဖြစ်နေတဲ့အတော့အတွက်ပေါ့နော်အပြောင်းလဲလေးတွေပြောမယ်ဆိုရင်အလုပ်ကိန်းနဲ့ပတ်သက်ပြီးတော့အတိအမှန်ဆုံးအပြောင်းလဲဖြစ်နေတယ်ကိုစီမှာတော့ဘယ်လိုမျိုးအပြောင်းလဲလဲဆိုတော့အလုပ်ချိန်က အရင်လိုမျိုးပုံမှန်မရှိတော့ဘူး။ဟိုရောဂါတွေ့ရှိမှုပေါ်မူတည်ပြီးတော့အိမ်မှာလုပ်ရတဲ့အခါကြီးရှိတယ်။တစ်ခါဒေတာတော့လည်းတချို့ရက်တွေပဲယုံသွားတယ်။အားမျိုးကြီးရှိလာတာပေါ့နော်။အိမ်မှာကြီးပဲယုံလုပ်လို့ရတယ်၊ယုံအလုပ်လုပ်ရတယ်ဆိုတော့ယုံမှလုပ်တော့အလုပ်ကမတွင်တော့ဘူး။ဘာလို့ဆိုတော့အိမ်မှာပုံဝန်ကျင်ရလည်းမတူတော့ဘူး။ကိုယ့်ရဲ့လုပ်ဖို့ခိုင်မဲ့တင်နေလည်းညှိနှိုင်း ရလာတဲ့အခါကျရင်ဒီ data တွေကိုအခြေခံပြီးတော့ report တွေပြန်ရေးရတဲ့လုပ်ငန်းသဘောမျိုးဖြစ်နေတော့အခုလိုလူတွေနဲ့ထိတွေ့ဆက်ဆံမှုရှော့ဟိုက်တယ်များရှော့ရတယ်ဆိုတဲ့အချိန်မျိုးရောက်လာတဲ့အခါကျတော့လုပ်ငန်းပိုင်းကတော်တော်နှေးသွားတာပေါ့နော်လူတွေနဲ့ interview လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်တို့ကဟိုလုပ်ငန်းသုတေသနမှာကကျွန်တော်တို့နှစ်မျိုးရှိတယ်လူတွေကို interview ပြီးတော့ရေးရတဲ့လုပ်ငန်းကတစ်ပိုင်းနောက်တစ်ပိုင်းကကျတော့ data တွေပေါ့နော် secondary data တွေရှာပြီးတော့ရရတာဆိုတော့အခုကျတော့ဒီ secondary data ရှာပြီးတော့ပဲအပြုတ်ပြီးရေးနေတာသဘောမျိုးဖြစ်သွားတာပေါ့အလုံးလည်းသိမတွင်တော့ဘူးအိမ်မှာနေပြီးတော့လုပ်ရတဲ့အတွက်ကြောင့်ဘာမှမလဲဖြစ်လာတဲ့ခဲရနေပြီးတော့အကောင်းဆုံးဖြစ်အောင်အားလုံးကစူးစမ်းပြီးတော့လုပ်နေကြပါတော့အလုံးလုပ်ရင်းနဲ့ဟိုအိမ်မှာနေပြီးတော့လုပ်တဲ့ခါကျအိမ်အလုပ်တွေမြင်တော့လည်းထပြီးတော့လုပ်ချင်ပြီနေသလိုမျိုးဖြစ်နေရပါတော့အလုပ်ထဲမှာ concentration ကအပြည့်မရှိနေဘူးဖြစ်လာတာအော်ဒီအပြောင်းလဲရောရှိတယ်ဒါပေမဲ့ကိုယ်လည်းစူးစမ်းပြီးတော့အလုပ်ကိုပြန်ပြီးတော့လေပန်းအောင်လုပ်ဖို့ဆိုတော့အလုတ်ကလည်းရက်သွားလို့မရဘူးလေအလုတ်ရက်သွားပြီဆိုတော့လည်းတကယ်နဲ့တည်းအားလုံးကိုကိုယ့်ရဲ့မိမှုစားမှုတွေအကုန်လုံးတို့ဖတ်ရောက်ပုံပါဘူးအဲ့တော့အိမ်ကနေပဲအစဉ်ပြောင်းလုပ်နေရတဲ့အပိုင်းမှရှိနေပေါ့အလုံးတော့ပြန်ပါဒါကအလုံးနဲ့ပတ်သက်ပြီးတော့ပြောင်းလဲတာဟုတ်
ဟုတ်အဲဆောဆောပြောသွားတဲ့အထဲမှာပေါ့နော်ခုနဆရာမတို့ဒီသုတေသနလုပ်တဲ့အခါမှာဒီကိုစတန်းကောက်တဲ့အခါမှာပေါ့နော်ကိုတီးချင်တဲ့အခြေအနေကိုလူတွေနဲ့ထိတွေ့ပြီးမေးရတဲ့ပုံမှန်ဆိုရင်တော့အခုအဲ့လိုမျိုးလုံးလုံးမရပဲနဲ့ခုနပြောသလိုပဲဒီ secondary data တွေပေါ်မှာအားကိုးရတယ်ဆိုတော့ဟိုဒီလေ့လာမှုအဖြေကိုစုစည်းရတဲ့အခါမှာဒါတရားရဂိုင်းနှုံးစိတ်ချရတဲ့ဟိုလူတွေနဲ့ကိုယ်တိုင်ထိတွေ့ပြီးတော့မေးတဲ့မေးခွန်းတွေနဲ့ရှင်းလို့ရှင်းအဖြေနဲ့ရှင်းလို့ရှင်းတရားရဂိုင်းနှုံးစိတ်ချရတဲ့အဖြေတွေလို့ရောပြောလို့ရနိုင်ပါမလားရှင့်
ရခိုင်နှုံးအပြည့်လို့ရခိုင်နှုံးကတော့တော်လို့မရဘူးဘာလို့ဆိုတော့ secondary လေးမှာရှိတဲ့ဟိုအဒေတာတွေကများတော့အချင်းကသူတို့ဟိုလွန်ခဲ့တဲ့နှစ်တည်းအဒေတာတွေကိုရှိနေရများတယ်ဒီကားတဲ့ဖြစ်ပြတရားကြတော့ကျွန်တော်တို့ကလူတွေကိုလိုက်ပြီးတော့မှတကယ်လက်ရှိအချိန်ကြီးကပို့ပြီးပြရအောင်အဲ့တော့အခုလောလောဆယ်မှာတော့ဟိုပြီးခဲ့တဲ့နှစ်တည်းဟိုအချိန်ကြီးပေါ်မှာဈေးကွက်ဆိုလဲဈေးကွက်ပို့ပြီးခ
ဒီအလုတ်လောက်ရတဲ့အပိုင်းပေါ့နော်ဘလောက်ထိဟိုနှောင့်နှေးမှုရှိတယ်လို့ရောနှောင့်နှေးသွားတယ်လို့ရောပြောလို့ရလဲရှင်
ကျမတို့ရှိမှာကလုပ်ငန်း၄မျိုးရှိတာပေါ့နော်ဌာန၄ခုရှိတယ်ဌာန၄ခုဆိုတော့ကျမတို့ဌာနကများသောဖြင့်လုပ်ငန်းသူတေသနာပြုတဲ့ကြောင့်မို့သွားပြီးတော့တွေ့ရတဲ့လူတွေကများသောဖြင့်ကုမ္ပဏီမှာရှိတဲ့ကုမ္ပဏီအကြီးအကဲကြီးလုပ်ငန်းဟိုအစိုးရဝန်ထမ်းဆိုတဲ့အစိုးရအရာရှိတွေနဲ့တွေ့ရတဲ့ဟာရှိတာပေါ့လူကိုယ်တိုင်တွေ့ပြီးတော့မေးရတယ်ဒါမျိုးတွေအခုလုပ်လို့မရတော့ဘူးရတော့လည်းကြောင့်မလို့ project တွေဆိုလည်းဒီလိုမျိုးလူတွေနဲ့တွေ့ရတဲ့အပိုင်းကိုကျွန်တော်တို့ဖိုးလုပ်ထားရတာပေါ့နော်။ဟိုဆက်ပြီးတော့အဲ့ဒါတွေကိုနောက်အချိန်နဲ့ပြန်ကောင်းလာမှဆက်လုပ်မယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်လေခုနပြောလို့ရ second degree ကိုပဲရှာပြီးတော့ပဲရတော့အချက်လက်နဲ့ပြန်လုပ်ရတဲ့ဟာမျိုးကျတော့ project ဟိုကလည်း server ပါလို့ဖြစ်ရဒီလိုမျိုးဟိုလူတွေကိုမေးပြီးတော့မှလူစင်တဲ့ data မျိုးတွေနဲ့ပတ်သက်တဲ့ project မျိုးကြတော့အခုတော့တော့စိတ်မှာမဖြစ်နိုင်ဘူးပေါ့မရဘူးဖြစ်နေ။ဆရာနဲ့အဲ့ second degree နဲ့ SD ရဲ့ project လောက်ကိုပဲကျွန်တော်တို့လုပ်နေရတယ်။နောက်ပြီးတော့တခါလူတွေနဲ့မေးလို့လုံးလုံးမရတာတော့မဟုတ်ဘူးတယ်လီဖုန်းနဲ့တော့မေးကြတယ်ဖုန်းနဲ့လည်းမေးပြီးတော့ဖုန်းနဲ့မေးလို့အဆင်ပြေတဲ့ဟာမျိုးတွေတော့ဟောမေးလို့ရတဲ့လူမျိုးတွေဆိုတော့ဖုန်းနဲ့မေးတာပေါ့နော်တချို့ကြတော့လည်းဖုန်းနဲ့ကြိုင်ရင်ဟိုမဖြေစင်တဲ့လူမျိုးတွေရှိတယ်လေလူတွေကများသောအား face to face တွေ့တော့မှဟိုယုံကြည်မှုလည်းပိုရှိတယ်ပြောရတာလည်းဟိုပို့ပြီးတော့အာဘာဒီယာသူတို့လိုချင်တဲ့ပြောချင်တဲ့အချက်လက်ကိုပို့လိုချင်တဲ့အချက်လက်ကိုသူတို့ပြောချင်တဲ့အချက်လက်ကိုလည်းပြောကြတာများသောဖြင့်ဒီလိုမှပို့ပြီးတော့အဆင်ပြေအောင်ဆိုတော့အဲ့ဟာရင်းပတ်သက်တော့လည်းကျွန်တော်မင်းတို့နှောက်နှေးပါအဲ့
တော့ဒါကတော့ခုနပြောတဲ့အလုပ်ပိုင်းဆိုင်ရာပေါ့နော်တော့ကိုယ့်ရဲ့ဒီတခြားဒီကိုယ့်ရဲ့ကိုယ်ရေးကိုယ်တာပိုင်းမှာရောဒီလိုမျိုးကိုဗစ်ဖြစ်လာတဲ့ new normal ကြောင့်ပေါ့နော်တခြားပြောင်းလဲသွားတာကြီးကြီးမားမားဘာတွေရှိတယ်လို့ရောပြောလို့ရလဲရှင
်အကြီးကြီးမားမားအကြီးမားဆုံးကတော့ခီးထွက်လို့မရတာပေါ့ဆိုတော့အရင်တုန်းကအလုပ်ကအရန်စင်မှန်းလာတဲ့အခါမျိုးကြာရင်နှစ်လခွဲတစ်ခါတောင်မို့လဲတစ်နှစ်ပို၄ခါလောက်ပေါ့နော်ခီးထွက်ဟုတ်အများကြီးစိုးစားတော့ခေးထွက်လိုက်တဲ့ခါကျရင်နှစ်ရက်လောက်ပဲဖြစ်ဖြစ်လူကလိတ်အရန်စိတ်ကလန်းဆန်းသွားပြီးတော့တစ်ခါပြန်ပြီးစိတ်အစ်စ်လူအစ်စ်နဲ့ပြန်ပြီးအလုပ်ကိုပြန်ဆနိုင်အောင်အခုကျတော့အဲ့ဒီလိုမျိုးလုံးဝမရှိတော့ဖြစ်သွားတော့အဲ့ဒါတော့အဓိကအကြောင်းလေးပဲနောက်တော့အိမ်မှာအဖေနဲ့အမေနဲ့လူကြီးပိုင်းနဲ့ရှိတော့ဒီယောဂကြောင့်မဟုတ်လို့ကို့အဖေနဲ့မျိုးလည်းကူးမှဆိုးရင်တာပေါ့နော်နှစ်ယောက်စလုံးကအသက်ကြီးနေပြီအကူးဖို့လွယ်တဲ့အချိန်မှာပါတယ်အမေဆိုနှလုံးယောဂရှိတယ်ဆိုတော့ကို့ဖိုးကကျတော့မဖြစ်မနေအလုပ်သွားနေရတဲ့ခါမျိုးကြီးရှိတယ်ကိုကသူဈေးတွေပဲတွားတော့လေကိုပဲဆိုတော့ပိုကနေတော့တစင်အမေကိုကူးသွားမှအရင်ဆိုးရပါတော့အဲအဲ့လိုမျိုးကြီးကတော့အခုဒီကိုဗစ်ကာလမှာဖြစ်လာတဲ့ပြောင်းလဲပေါ့
လုပ်ငန်းကုတေသနကုမ္ပဏီတခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ငိမ့်ငိမ့်မျိုးဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာအခုလိုပဲကိုယ့်ရဲ့အလုပ်တွေထိခိုက်နေတယ်လို့ပြောနေကြသူတွေကဏ္ဍဆောင်မှာပို့ပြီးတော့တွေ့လာနေရပါတယ်ရှင်ကျွန်မဆင်မြန်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကလေးပေါ်ကလေးက YouTube ပေါ်ကဖြော်ပြမှုတွေနဲ့နာမည်အရင်ကြီးပြီးတော့ဒါမှနာမည်အကြီးဆုံးဆိုတော့တယောက်ဖြစ်လာတဲ့ Justin Bieber ဟာပြည်ရဲ့တောက်ကြနေကတော့နာမည်ကြီး DJ Benny Blanco နဲ့တွဲဆိုထားတဲ့တချင်တစ်ပုတ်ထုတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ကတော့အခုထွက်တဲ့ Lonely ဆိုတဲ့တချင်ရဲ့အမည်ကိုသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာပါ။အဲ့ဒီတချင်ဗီဒီယိုမှာတော့ကနေဒါကရုပ်ရှင်မင်းသား Jacob Tremblay က Justin Bieber ငငယ်တုန်းကလေးနဲ့အတူတူဆော့ကစားနေတာတွေ့ရပါမယ်။နောက်တော့ Justin Bieber ကိုယ်တိုင်ကလူသူကိမဲ့တဲ့ပြဆက်ရုံရဲ့စင်မြင့်မမရောက်နေပြီးတော့ပြိတ်တဲ့နေရာမှာတော့သူတယောက်တည်းထိုင်နေတဲ့ပုံပြထားပါတယ်။သဘောကတော့ငငယ်လေးနဲ့အောင်မြင်မှုတွေအရင်ရအဲ့ဒီအောင်မြင်မှုတွေနဲ့အတူအထူးဆန်ဆန်မှုတွေကိုပါသူရရှိတယ်ဆိုတာပြချင်တာပါ။ What if you had it all but nobody to call maybe then you know me cause I've had itတချင်းစာသားတွေကတော့မင်းမအားလုံးရှိတယ်။ဒါနဲ့ဖုန်းခေါ်ပြီးစကားပြောရမယ့်သူမရှိ။ဒါဟာကျွန်တော်ပါပဲ။
ကျွန်တော်မှာအလုံးတော်ရှိပါတယ်ကျွန်တော်ရင်ဖွင့်ရမယ်သူမရှိပါဘူးတိတ်ကိုအထီးကျန်ဆင်ရပါတယ်ဆိုတဲ့စာသားနဲ့တခြင်းဖြစ်ပါတယ်ဂျက်စင်ဘီဘာကငငယ်ရွယ်နဲ့အရန်အောင်မြင်ခဲ့တဲ့တစ်ချိန်တည်းမှာပဲမူရည်စည်းဝါးပြဿနာနောက်ပြီးစိတ်ကြောက်ဝေနာဒါတွေပါတစ်ပြိုင်တည်းထဲရရှိခဲ့တာပါဒါပေမဲ့ဒီလိုခက်ခဲမှုတွေကြုံရတဲ့အခါမှာဒါကိုဘလို့ကြော်လွားနိုင်အောင်လို့သူတို့ခံစားရတာတွေကိုဖော်ပြဖို့အတွက်အခုသူ့ရဲ့တခြင်းကအားပေးရရောက်နေတယ်လို့ဒေးတန်တွင်ကထုတ်တဲ့ကြေညာချက်မှာပြောထားပါတယ်ဂျက်စင်ဘီဘာကအသက်73နှစ်အရွယ်နဲ့ကမ္ဘာကျော်အောင်မြင်မှုတွေရခဲ့တာဖြစ်ပေမဲ့လည်းမူရည်စည်းပြဿနာနဲ့သူရဲ့ဆိုးရွားတဲ့အပြုမူတွေကြောင့်တည်နေတဲ့ပါမကြခဏဖန်ခံဒီလိုပြဿနာမျိုးစုံကြုံခဲ့ရတာပါ2018ခုနှစ်မှာတော့အားလုံးစီစဉ်ပြီးသားသူရဲ့ကဘာနဲ့ဆင်မြင့်ဖြိုပြပွဲကိုရုတ်တရက်ဖြစ်လိုက်ပြီးတော့သူနားကျင်တယ်လို့ပြောခဲ့ပါတယ်အဲဒီနောက်မှာသူအကြာကြီးပြေးကျက်ရှင်းနောက်ကနေပျောက်သွားခဲ့တာပါသူကပြီးခဲ့တဲ့နှစ်မှာတော့နာမည်ကြီးစူပါမော်ဒယ်ဟေးလီဘောဒွင်နဲ့လက်ထပ်ခဲ့ပြီးတော့သူတို့နှစ်ယောက်ကြုံရတဲ့ပြဿနာတွေဒါပေမဲ့သူတို့နှစ်ယောက်ရဲ့မိသားစုဘဝဒါတွေကို Facebook Watch လူမှုကွန်ရက်အစာမျက်နှာမှာပြခဲ့ပါတယ်မေလ၄ရက်နေ့ကစပြီးတော့ပြရတယ်သူတို့နှစ်ယောက်ရဲ့ The Beavers on Watch series မှာအပိုင်း၁၂ပိုင်းပါဝင်ပြီးတော့သူတို့ရဲ့ကနေဒါနိုင်ငံ Toronto မြို့ကအိမ်မှာ COVID ကပ်ရေးကာလအပြင်းမထွက်ပဲနဲ့နားနေချိန်ဘာတွေလုပ်ကြတယ်လဲဘာတွေပြောပြတယ်လဲဒါတွေကိုတွေ့ရပါမယ်ဒီနေ့အစပိုင်းကလည်း YouTube online video စာမျက်နှာမှာ Justin Bieber အကြောင်းအခန်းစာကံပါတဲ့မှတ်တမ်းရုပ်ရှင်ကိုပြခဲ့သေးပါတယ်Justin Bieber ကအနားယူခြင်းလို့ဆိုပြီးတော့ပြိဿမျက်စိရှိမောက်ကနေခုနပြောသလို၄နှစ်ကြာကြောက်နေခဲ့ပြီးတော့မှပထမဆုံးအကြိမ်ဖြစ်တဲ့ Changes အပြောင်းလဲများဆိုတဲ့သူ့ရဲ့ date ပြားမထွက်ခင်မှာအဲ့ဒီရုပ်ရှင်ကိုဘလို့ရိုက်ကူးသလဲဆိုတဲ့မှတ်တမ်းရုပ်ရှင်အပိုင်း၁၀ပိုင်းထွက်ခဲ့တာဖြစ်ပါလိမ့်ရှင်Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတနင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီသတင်းပါရှာလူဒီပေးရတဲ့တန်းကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ့် idiom အသုံးကတော
့ a slip of the tongue
ဖြစ်ပါတယ်ဆာလုံပေါင်းက a ကတစ်ခုတစ်ချိန် s ဆက်လိုက်ပြီး slip ကတမန်အဖြစ်ချော်ထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွက်ကြောင့်မှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ် of of ကရေ the tongue တန်ကရှာဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရဲ့အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ် idiom ဆိုရဲတော့ white day တွေကလည်းရှင်းပါတယ်ကျမတို့မြန်မာဘန်းကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတရံလဲရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့ ਨੇ ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm sorry to call you by your sister's name it was a slip of the tongue
ကျွန်တော်အနေနဲ့ခင်ဗျားအမရဲ့နာမည်ကိုမှားပြီးခင်ဗျားကိုခေါ်မိတာတောင်းပန်ပါတယ်ဗျာအဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ဒီပေးရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name. It was a slip of the tongue.
ကုစလေတင်ပြပေးမှာကတော့
Cat got your tongue.
ဖြစ်ပါတယ်။ဆာလုံးပေါင်းက CAT cat ကကြောင်း GOT got ကရသွားတာ YOUR ယောကတင်ရဲ့T-O-N-G-U-E, တန်ကရှာဆိုတော့စကားပိုက်ထုံးရဲ့လုံကောက်ဒီပဲကတော့ကြောင်ကသင်ရဲ့ရှာကိုကိုယူသွားသလားရသွားသလားပေါ့မိကွန်းပုံစံဖြစ်တဲ့ဒီ idiom ကိုဝကြစာသားအပြည့်နဲ့ပြောမယ်ဆိုရင်တော့ she က H-A-S has ထည့်ပြီးတော့ has the cat got your tongue လို့လေးပေးလို့ရပါတယ်ဒီအသုံးဆင်းသက်လာတာကတော့နောက်ကျောင်းရာသီမျိုးမျိုးရှိပါတယ်တခုကတော့ရှေးလယ်ပိုင်းဒေသမှာရှေးတုန်းကလင်းပြောတဲ့လူတွေရဲ့ရှာကိုဖြတ်ပြီးဘရင်အကြောင်းကိုကြွေးရကနေဆင်းသက်လာတယ်လို့ဆိုပါလေရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ဗဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါလေ ဘာမှအသာမထွက်တဲ့သဘောမျိုးလို့လဲဆိုနိုင်ပါလေ ATM ဆိုရက်တဝိုက်ဒီပဲကတော့ပစက်ကဘာလို့ဘာမှမပြောပဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငိမ့်နေတာလဲနှုတ်ဆိတ်နေတာလဲအသံလုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါလေဒီအတုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးရရှိတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Scrooby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ပစက်ပိနေတာလဲကျောင်းမှာရန်ဖြစ်ခဲ့တဲ့ကိစ္စအကြောင်းတခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါလေGeorge Scrooby ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I told my son, has the cat got your tongue? Say something about the fight you had at school.
ခုနောက်ဆုံးတင်ပြပေးမှာကတော့
tongue lashing.
ဖြစ်ပါလေ။စာလုံးပေါင်းက T-O-N-G-U-E, tongue က shah, L-A-S-H, lash ကရိုက်တာရနာလို့ဒီပေရပြီး L-A-S-H-I-N-G, lashing ကတော့နာ noun အဖြစ်သုံးပြုပြီးရိုက်ချင်းရန်ကျင်လို့ဒီပေရပါလေ။စကပိုက်ထုံရဲ့တိုက်ရိုက်ဒီပေကတော့ရှာနဲ့ရိုက်ခံရတာပေါ့ကြာဖို့နဲ့ရိုက်ခံရရင်အသားထီလို့နားတလို့ပဲရှာကိုတုံးပြီးပဇက်ကထွက်လာတဲ့စကလုံးတွေဟာလူတယောက်ကိုစိတ်ဆင်းရဲစေပြီးအခံရခက်အောင်လုပ်တဲ့စကလုံးမျိုးတွေတုံးပြီးအပြောခံရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom တွေဝိုက်ဒီပေကတော့အဆူအဆဲခံရတာအငေါက်ခံရတာအပြောအဆူခံရတာအကျဉ်းခံရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာဘန်းစားအရဆိုရင်တော့အထောင်းခံရတာအဟောက်ခံရတာမျိုးပေါ့ဒီအတုံးနဲ့ပတ်သက်လို့ George Scrooby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
John ကအရင်မှတော့အိမ်ပြန်နောက်ကြတယ်လေအဲ့ဒီတော့သူအိမ်ရောက်မှသူ့မိမကသူ့ကိုကျိန်းတော့တာပဲလို့အဓိပ္ပာယ်ရပါတယ်George Scrooby ရဲ့ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
ဒီတွင်ပါတန်ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a slip of the tongue cat got your tongue tongue lashing
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တို့ရရှင်များရှင်တင်းလာနေညပိုင်းတွေ့ပတ်စင်ကဏ္ဍတွေကိုနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်တက္ကသိုလ်ဆက်တခုနဲ့အတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးတဲ့အခါမှာလိုအပ်လာမယ့်ဆေးထိုးအပ်တွေဘီလီယံနဲ့ချီပြီးတော့စုဆောင်းနေပြီလို့ကုလသမဂ္ဂအဖွဲ့ကဒီကနေ့ပြောပါတယ်ဒီနှစ်ကုန်လောက်မှာဆေးထိုးအပ်တန်း920လောက်တူလောင်ထားနိုင်တယ်လို့ရည်ရွယ်ထားတယ်လို့လည်းကုလသမဂ္ဂကလေးများရန်မုံွေအဖွဲ့ UNICEF ကပြောပါတယ်ကာကွယ်ဆေးထိုးနိုင်ရမယ့်အရေးအတွက်နဲ့အညီဆေးထိုးအပ်တွေလိုလာမှာဖြစ်တယ်လို့ UNICEF ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါအသုံးပြုပြီးသားဆေးထိုးအပ်တွေကိုလုံလုံခြုံခြုံစနစ်တကျဆင့်ပြစ်နိုင်မှုတက်တာ၅သန်းဝယ်ယူသွားမယ်လို့လည်း UNICEF ကပြောပါတယ်အမေရိကန်သမ္မတရေကောက်ပွဲကျင်းပဖို့တရင်နှစ်ပတ်ကျော်လောက်ပဲလိုတဲ့အချိန်မှာသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့နှစ်ဦးမဲဆွေစည်းရုံးရေးတွေကိုအချိန်မြင့်လှုပ်ဆောင်နေကြပါတယ်။မနေ့တနင်္ဂနွေနေ့ကတော့ပြီးခဲ့တဲ့ရေကောက်ပွဲတွေမှာသူတို့ကိုစားပြုရာပါတီကသမ္မတလောင်းနဲ့ရှုံးနေတဲ့ပြည်နယ်တွေကိုတွားရောက်ပြီးဒီနှစ်ရေကောက်ပွဲမှာရလက်ကောင်းတွေရအောင်ဂျိုးပိုင်နေကြပါတယ်။သမ္မတထရမ့်ကနေဗာဒါပြည်နယ်နဲ့ဂျိုးဘိုင်ဒန်ကမြောက်ကယ်ရိုလိုင်းနာပြည်နယ်မှာမဲဆွေစည်းရုံးခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးဖို့နိုင်ငံတော်ဝန်ဆန္ဒပြသူတွေကတောင်းဆိုနေကြပေမယ့်မြို့တော်ဘန်ကောက်မှာချမှတ်ထားတဲ့လူစုလူဝေးမလုံရအမိန့်ကိုတခြားနေရာတွေမှာထုတ်ပြန်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ပရယုတ်ချန်တို့ချာကတင်းနှလုံးနေကပြောပါတယ်ဆန္ဒပြပွဲတွေအကြောင်းသတင်းဖော်ပြချက်တွေကိုစင်ဆာလုပ်ဖို့စီစဉ်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဝန်ကြီးချုပ်ပရယုတ်ချန်တို့ချာအစိုးရကလူလေးဦးထက်ပိုပြီးတော့မစုဝေးရအမိန့်ကိုအရင်ကတည်းကထုတ်ပြန်ထားတာပါထိုင်းလူငယ်ဆန္ဒပြသူတွေကတော့အစိုးရမင်းကိုအခံပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တဝူးစံပိုင်းပြင်စနေပြုပြင်ပြောင်းလဲရေးကိုဆက်ပြီးတော့တောင်းဆိုခဲ့ကြပါတယ်ရှင်။သောရရှင်များရှင်တင်းနှလာနေညပိုင်းတွေ့ VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။Thank you.
This program has come to you from the Voice of America, Washington.